Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA American အသံရဲ့ဒီဇင်ဘာလ5ရက်တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစည်းအဝေးတွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190ရူကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website ဆာမျက်နှာနဲ့ Facebook ဆာမျက်နှာတို့ကနေအချိန်နဲ့တပြေးညီဖမ်းယူနာဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်တာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ဒီကနေ့ညသတင်းတွေမှာတော့ရန်ကုန်ကြီးမြနိုင်ကဆနားပြလူအုပ်ထဲကိုစစ်တပ်ကကားနဲ့အနောက်ကဝင်တိုက်ပြီးတော့ပစ်ခတ်လူစုခွဲတဲ့သတင်းအပါအဝင် NLD က NLD နိုင်ငံကသူရဦးတင်ဦးနဲ့စစ်ကောင်စီဥက္ကဋ္ဌတို့တွေးဆောင်တဲ့သတင်းပါဝင်နောက်ဆုံးကနိုင်ငံနဲ့မြန်မာနိုင်ငံသတင်းတွေကိုကိုသားညုံနဲ့တူတင်ဆက်ပေးတော်မှာပါစဉ
်ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေအပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တတ်မှတ်မှုနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချဖို့ကိစ္စကိုကုလသမဂ္ဂစီစစ်လက်ခံရေးကော်မတီကရွှေ့ဆိုင်းလိုက်တဲ့အကြောင်
းကုလသမဂ္ဂကော်မတီဥက္ကဋ္ဌဖြစ်တဲ့ဆွေတွင်တတ်မှတ်ကြီးကသတင်းမီဒီယာကိုပြောတာတော့သူတို့တွေ့တာမှာလဲပေါ်ပြ
ကုလမြန်မာကိုယ်စားလှယ်အရေးတမတ်ကြီးဦးကျော်မိုးထွန်းနဲ့ VOA ရဲ့ဆက်သွယ်မေးမြန်းချက်ကိုမြန်မာဆွေရေးဆွေးနွေးကမ်းမှာနားဆင်ရဖို့ရှိပါတယ်။ဒီသတင်းနဲ့အတူရန်ကုန်ဆန္ဒပြမှုကိုကာနေတိုင်လူစုခွဲခဲ့တဲ့အကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်နာယကသူရဦးတင်ဦးကိုမြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီကနေ့သူ့ရဲ့နေအိမ်မှာတွားပြီးတော့တွေ့ဆုံခဲ့တဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများသတင်းတွေကတူတာထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါရဲ့ရှင်။အခုဒီလိုအစီအစဉ်တွေမတိုင်ခင်မှာအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်မြတ်သူနဲ့ကိုသားညွန့်ဦးတို့ပြောပြပေးပါရှင
်။ရန်ကုန်မြို့ရဲ့ငြိမ်းချမ်းသောဆန္ဒပြသူတွေကိုစစ်ကားနဲ့ဝင်တိုက်ပြီးတော့လူစုခွဲလို့ဆန္ဒပြသူအများအပြားတေဆုံးခဲ့တယ်ဆိုတဲ့သတင်းပေါ်မှာထိတ်လန့်တုံလှုပ်မိတယ်လို့ရန်ကုန်အမေရိကန်တန်ယုံကထုတ်ပြန်ပါတယ်။ရန်ကုန်တိုင်းကြီးမြနိုင်မြို့နယ်မှာစစ်အာဏာရှင်စန်းကျင်ရေးဆန္ဒပြလူအုပ်တဲကိုစစ်တပ်ကကားနဲ့အနောက်ကနေဝင်တိုက်ပြီးတော့တရက်နဲ့ပြစ်ခတ်အကြမ်းဖက်ဖြိုခွင်းလိုက်တာကြောင့်လူအုပ်တဲ့မနေတည်ဆုံပြီးဆဲအုပ်တဲ့မနေဖမ်းဆီးခံရတယ်လို့မျက်မြင်သက်တွေကပြောပါရယ်လူလတ်မှုနဲ့ဒီမိုကရေစီကိုလိုလားတောင်းတနေတဲ့မြန်မာပြည်သူများနဲ့အတူမိမိတို့အတူတကွာရက်တည်နေပြီးတော့အကြမ်းဖက်မှုများအဆုံးသတ်ရန်မတရားမှုမတရားဖမ်းဆီးတင်းတင်းသားလူများကိုလွှတ်ပေးဖို့နဲ့ပြည်သူတွေရဲ့ဆန္ဒကိုလေးစားတန်ဖိုးထားဖို့စစ်အာဏာရှင်တွေကိုတောင်းဆိုတဲ့ဆိုပြီးတော့ Facebook ဆာမျက်နှာပေါ်မှာတင်လာတဲ့တန်ယုံထုတ်ပြန်ချက်တွေမှာလည်းပါရှိပါတယ်။ဆန္ဒပြသူတွေကိုကားနဲ့တိုက်လူစုခွဲလို့တေဆုံးနေဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ VOA ကတီးခြားအတည်မပြုနိုင်သေးပါဘူး။ဒဏ်ရာရသူတွေကိုစစ်စေးရုံအမှတ်နှစ်မှာကုသပေးနေတယ်လို့ကနေဦးသတင်းတွေအရသိရပါတယ်။မြန်မာနိုင်ငံမှာဆက်အနာတင်းယူပြီးဆယ်လကျော်ကာလအတွင်းမှာအသက်ခံရသူရက်သား1303ဦးရှိပြီးတော့အဖမ်းခံထားသူ9950ဦးရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABB ရဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒီစီးရင်နေရာချက်ကားမှုသာဖြစ်တယ်လို့တုတ်ပြန်တာပါခင်ဗျာ
။အနာသိစစ်ကောင်စီဥထာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်နာယကသူရဦးတင်ဦးကိုဒဇမလ9ရက်နေ့မနေ့ပိုင်းကတွားရောက်တွေ့ဆုံပါလေ။စစ်ကောင်စီကထုတ်ပြန်တဲ့ဓာတ်ပုံတွေထဲမှာတော့သူရဦးတင်ဦးဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အလံရင်တို့တစိမ့်နဲ့ပင်ဒီတိုက်ပုံကိုဝစ်ဆင်ထားပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့အရက်ဝတ်အရက်စားနဲ့ဖြစ်ပါလေ။စစ်ကောင်စီဥက္ကဋ္ဌအနေနဲ့ဗိုလ်ချုပ်ကြီးဟောင်းသူရဦးတင်ဦးနေကိုတွားရောက်တွေ့ဆုံပြီးတော့ရင်းနှီးနှီးနှုတ်ဆက်ကျမကြီးအချင်းတွေကိုမေးမြန်းခဲ့တယ်လို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။တမတော်ကာကွယ်ဦးစီးချုပ်ဟောင်းနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နာယကဆိုပြီးတော့စစ်ကောင်စီရဲ့ကြီးညာချက်ထဲမှာသူရဦးတင်ဦးကိုရင်းညွှန်းဖော်ပြပါရတယ်။သူရဦးတင်ဦးဘက်ကဘာတွေဆွေးနွေးပြောဆိုခဲ့တယ်လဲဆိုတာကိုတော့အဲ့မှာထုတ်ပြန်ပြောရတာမရှိပါဘူး။အနာရမြူသားတမှုစီဖွဲ့ချုပ် NLD အစိုးရစီကနေပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ကောင်းဆောင်အနေနဲ့ NLD ထိတ်တန်းခေါင်းဆောင်တူအုပ်ကိုလူသိရှင်ကြားတွေ့ဆုံတာဒါပထမဆုံးအကြိမ်ဖြစ်ပါလေ။ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာမဲမတမ်းမှုတွေရှိရဲဆိုပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာဖြစ်တယ်လို့တချိန်တည်းမှာပဲ NLD ပါတီကိုမဲမတမ်းမှုဆွဲချက်တွေနဲ့ဖျက်သိမ်းမလားဆိုပြီးတော့လိလာသူတွေကစောင့်ကြည့်နေကြတဲ့အခြေအနေဖြစ်ပါလေ။ NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ပါဝင် NLD ထိတ်ပန်းခေါင်းဆောင်အများပြားကိုလည်းဖမ်းဆီးထားပြီးတော့အဂတိလေစာမှုဆွဲချက်တွေနဲ့တရားစွဲထားပါတယ်။ကျန်တဲ့ NLD ခေါင်းဆောင်အများပြားဟာလည်းတင်းရှောင်နေကြရတာပါ။အသက်90ကျော်ပြီဖြစ်တဲ့ NLD နိုင်ငံကသူရဦးတင်ဦးဟာလေးဖြတ်ပြီးတော့ကျမကြီးအားနေနေတာမို့လို့ဒီမတိုင်ခင်အခြေအနေတွေကတည်းကပါတီရဲ့လုပ်ငန်းတွေကိုမယူနိုင်တော့ပါဘူး။လက်ရှိမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟုရုံးအပါဝင်ရုံးခွဲအများပြားပိတ်ထားပြီးတော့ရုံးတွေလည်းဖျက်ဆီးခံရမှုတွေရှိနေပါတယ်။ NLD ရုံးတွေကိုဘယ်သူဖျက်တယ်လဲဆိုတာရှင်းလင်းလင်းမရှိသလိုစစ်ကောင်စီဘက်ကလည်းဒါကိုတရားဝင်အရေးယူတုံ့ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ။
ပေါ် MNG Francis ဟာဥရောပကိုရွေးပြောင်းဝင်ရောက်လာသူတွေကိုတွေးဆမှုအတွက် Green နိုင်ငံရဲ့ကျွန်းကျွန်းဖြစ်တဲ့ Lagos ကျွန်းကိုအခုတနင်္ဂနွေမှာတွားရောက်ပါတယ်။ဒ ဒီဒုက္ခသက်စခန်းကိုသွားတာဟာပိုဟန်မင်းကြီးရဲ့ဒုတိယအကြိမ်မြောက်လည်းဖြစ်ပါတယ်။ Cyprus နဲ့ Greek နိုင်ငံတွေကိုသွားရောက်မဲ့၅ရက်ကြာခီးစဉ်တွင်မှ Pope အနေနဲ့ရွှေ့ပြောင်းအခြေချလာသူတွေရဲ့ဒုက္ခဒုက္ခတွေကိုအထူးလေးပေးပြောကြားခဲ့ပါတယ်။ပိုဟန်မင်းကြီးဟာဒုက္ခသက်ပြဿနာအမြင့်မားဆုံးဖြစ်ခဲ့တဲ့2016ခုနှစ်မှာလည်းဒီကျွန်းပေါ်ကိုလာရောက်လည်ပတ်ခဲ့ပြီးတော့စီးရီးယားဒုက္ခသက်12ဦးကိုလည်းသူ့ရဲ့အပြန်ခီးမှခေါ်ဆောင်သွားခဲ့ပါတယ်။လက်ပိုကျွန်းပေါ်ကမော်ရီယာဒုက္ခသည်စခန်းမှာလူဦးရေ2000ခန့်နေထိုင်ကြပြီးတော့မနစ်ကလည်းမီးလောင်ခဲ့တာမို့ဒုက္ခသည်အရေးကိုစံတော်ဝါလုပ်နေတဲ့ဥရောပကဒီကျွန်းရဲ့အနေနဲ့ဝန်တော့ဝန်ဘိုးဖြစ်နေတဲ့ပြည်သူတခုဖြစ်ခဲ့ပါသေးတယ်။အခုတနင်္ဂနွေနေ့မှာတော့မီးလောင်ပြင်းထဲမှာယာယီတိဆောက်ထားတဲ့ဒုက္ခသည်စခန်းကိုပိုဟန်မင်းကြီးကလာရောက်မှဖြစ်ပြီးတော့ဒီဒုက္ခသည်စခန်းမှာအာဖဂန်ဒုက္ခသည်2300နီးပါးနေထိုင်နေကြတာလည်းဖြစ်ပါတယ်။ပိုဟန်မင်းကြီးစကားပြောမဲ့ရွက်ပြင်းတဲ့ရှိရာကိုလူအုပ်ကြီးကတန်းစီနေတာမို့ရဲရရှိဒါဇင်နဲ့ချီပြီးတော့တက်ပြန့်ချတာပါပဲ။ဂရိနိုင်ငံကသူ့ရဲ့ကျွန်း၅ခုပေါ်မှာဥရောပကိုရွှေ့ပြောင်းအခြေချလာသူတွေကိုထောင်ကဲသို့သောအဆောက်အဦတွေမှာတိမ့်သိမ်းထားတာမို့လူအခွင့်အရေးဖွဲ့တွေရဲ့အပြင်းထန်ဝေဖန်မှုတွေကိုလည်းခံနေရတာဖြစ်ပါတယ်ခင်ဗျာ
။ဂမ်ဘီယာနိုင်ငံမှာတော့သမ္မတယူကော့ပွဲကိုပြီးခဲ့တဲ့စနေနေ့မှာစတင်ကျင်းပလျက်ရှိပြီးတော့လက်ရှိသမ္မတအက်ဒမာဘော်ရိုပဲမဲအနှင်းငယ်အတာနဲ့ဥဆောင်နေတယ်ဆိုပြီးတော့ယူကော့ပွဲကော်မရှင်အစိုးပိုင်းမဲရလက်တွေအရာသိရပါတယ်။22နှစ်ကြာအာနာရှင်အုပ်ချုပ်မှုအဆုံးသတ်ပြီးတဲ့နောက်ပိုင်းပထမဆုံးရွေးကောက်ပွဲဖြစ်တာမို့လို့ဒီရွေးကောက်ပွဲဟာအာဖရိကအနောက်ဘက်တိုင်းပြည်ငယ်တခုရဲ့တည်ငြိမ်မှုနဲ့ဒီမိုကရေစီဖြစ်စဉ်ကိုကဲဆန်းချက်လည်းဖြစ်ပါလေ။အသက်56နှစ်ရှိပြီဖြစ်တဲ့သမရဘာရိုဟာလူညိုရေးတပ်ဖွဲ့ဝင်ဟောင်းတူဖြစ်တယ်လို့အင်ဂျင်မီရောင်းဝယ်သူတူဖြစ်ခဲ့ပြီးတော့လောလောဆယ်မှာတော့ဒီသမရလောင်းဖြစ်နေပြိုင်ဘက်5ဦးနဲ့ရှင်ပြိုင်နေရတာပါ။အချို့ရလက်တွေအရဆိုရင်တော့မဲဆန္ဒနဲ့53ခုနဲ့4ခုမှာမစ္စတာဘာရိုကမဲအတာနဲ့ဥဆောင်နေတာဖြစ်တယ်လို့ယူကော့ပွဲကော်မရှင်ဥက္ကဋ္ဌကနိုင်ငံပိုင်ရုပ်သံမှာတနင်္ဂနွေနေ့အစောပိုင်းမှာကြေညာပါတယ်။ဂမ်ဘီယာယူကော့ပွဲတွေမှာမဲအများစုကဒီအနိုင်ရတဲ့ယူရှင်းတဲ့ယူကော့ပွဲစနစ်ကိုအသုံးပြုလက်ရှိပြီးတော့မဲဆန္ဒနဲ့တခုချင်းစီရဲ့ယာယီမဲရလက်တွေကိုတော့တနင်္ဂနွေနေ့နှောင်းပိုင်းမှာကြေညာသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ။
အတန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 1553ညာလိုင်းထိုမီတာ25 kHz 1783ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American ကဆက်လက်ထုတ်လွှင့်ပေးနေပါတယ်ပြည်ကပကမီချီဂန်ပြည်နယ်ချက်တန်းကျောင်းပစ်ကတ်မှုတွေအဆွတ်ဆွဲခံထားရတဲ့ဆယ်ကျော်တပ်ရွယ်ကျောင်းသားတူရဲ့မိဘတွေကိုစနေနေ့ကအစောပိုင်းကရဲကဖမ်းဆီးလိုက်ပါတယ်။ပစ်ကတ်မှုတွင်ကျောင်းသား၄ဦးသေဆုံးခဲ့ပြီးတော့အခြား9ဦးလည်းဒဏ်ရာရခဲ့တာပါ။ပစ်ကတ်သူတို့15နှစ်ရွယ်ကျောင်းသားရဲ့မိဘတွေဖြစ်တဲ့ James နဲ့ Geneva Crumbly တို့ကိုတရားရုံးကိုရောက်မလာတာကြောင့်တရားရုံးကဖမ်းဝရန့်ထုတ်ပြီးတော့ရှာဖွေဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်။သားပြစ်သူကတနက်ရယူ3ဆွဲခွင့်ပေးမှုအပါအဝင်အမှု4မှုနဲ့မိဘတွေကိုတရားစွဲဆိုတာလည်းဖြစ်ပါတယ်။ Detroit မြို့ရဲမှူး James E. White ကတော့သူတို့ရှိနေတဲ့နေရာကိုတရင်ရကြောင်းနဲ့အသာကြီးပဲအဖမ်းခံခဲ့ကြတယ်လို့ပြောပါတယ်။သူတို့ကိုအဆောက်အဦတွေဝင်ရောက်နေထိုင်ခွင့်ပေးသားသူကိုလည်းတရားစွဲမှာဖြစ်တယ်လို့ရဲမှူးကဆက်ပြောသွားပါတယ်။ဒါပေမဲ့လည်းဘယ်သူပဲဝါဆိုတာတော့မပြောပါဘူး။ပြီးခဲ့တဲ့စနေနေ့ကတော့သူတို့ကိုတရားရုံးမှာဆွဆွရတဲ့အမှု၄မှုပေါ်မှာအပြစ်မရှိကြောင်းထွက်ဆိုခဲ့ပြီးတော့တဦးကိုဒေါ်လာ၅သိန်းအမကန်နဲ့လက်မှတ်ထိုးထားတာလည်းဖြစ်ပါတယ်။ Crumbly တို့ဇနီးမောင်နှံဟာသားဖြစ်သူ Ethan ကမီချီဂန်ပြည်နယ် Oxford မြို့အထက်တန်းကျောင်းပစ်ခတ်မှုကိုကျူးလွန်တယ်လို့ဆွဆွခံရပြီး၃ရက်ကြာမှာတရားစွဲခံခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ။
တနင်္လာနေ့မှာကျင်းပမယ့် Russia-India ထိပ်သီးအစည်းအဝေးအတွက် Russia သမ္မတ Vladimir Putin အိန္ဒိယနိုင်ငံကိုရောက်ရှိမှာဖြစ်ပြီးတော့အဲ့ဒီအစည်းအဝေးအတွက်မှာတော့ကာကွယ်ရေးကိစ္စရပ်တွေကိုဦးစားပေးဖို့ရှိတယ်လို့ Russia ကနေပြီးတော့အိန္ဒိယကိုလေကြောင်းကာကွယ်ရေးဒုံးစနစ်လွှဲပြောင်းပေးဖို့ကိစ္စရပ်လည်းပါဝင်ပါလိမ့်မယ်။အိန္ဒိယအနေနဲ့ Russia စီကနေပြီးတော့ S-400 လေကြောင်းကာကွယ်ရေးဒုံးစနစ်တွေဝယ်ယူဖို့ဒေါ်လာ 5.4 ဘီလီယံဘူ Russia နဲ့သဘောတူယူထားပါတယ်။တချို့နဲ့မှာလည်းပဲအိန္ဒိယဟာ American ပြည်တော်စုနဲ့မဟာဗျူဟာကြက်ကြက်ဆက်ဆံရေးကိုနီးနီးကပ်ကပ်လှုပ်ဆောင်နေတာဖြစ်ပါတယ်။ဒါကြောင့်လည်းရုရှားစီကနေပြီးတော့အခုလိုမျိုးလေကြောင်းကာကွယ်စနစ်တွေဝယ်မယ်ဆိုရင် 2019 American ဥပဒေအရအိန္ဒိယအနေနဲ့ American ရဲ့အရေးယူတန်ခတ်မှုခံရနိုင်တယ်လို့ American ဘက်ကတော့အိန္ဒိယကိုသတိပေးထားပါတယ်။ဒါပေမဲ့လည်းအိန္ဒိယဘက်ကတော့ဒါဟာသူ့ရဲ့နိုင်ငံတော်လုံခြုံရေးကိုလိုအပ်ချက်အရာဖြစ်တယ်ဆိုပြီးကာကွယ်ပြောပါတယ်။လုံခြုံရေးစိန်ခေါ်မှုတွေကိုရင်ဆိုင်တုံ့ပြန်နိုင်ဖို့အိန္ဒိယအစိုးရအနေနဲ့အချုပ်အခြာအာဏာပိုင်ဆုံးဖြတ်ခွင့်ရှိတယ်လို့အိန္ဒိယကာကွယ်ဝန်ကြီးကတောက်ကြနေတော့ကအိန္ဒိယပါလီမန်ကိုပြောပါတယ်။တရုတ်ရဲ့ချင်းချောက်မှုကိုတုံ့ပြန်နိုင်ဖို့ S-400 ဒုံးကာကွယ်စနစ်လိုအပ်တယ်လို့အိန္ဒိယကဆိုပါတယ်။အငင်းပွားနေတဲ့တရုတ်အိန္ဒိယနယ်စပ်ကတပ်ဖြန့်ချထားတဲ့နေရာတွေမှာတက်စီမယ်လို့ယူဆပါတယ်။တူရကီအနေနဲ့ရုရှားစီကနေပြီးတော့အလားတူဒုံးလက်နက်ကာကွယ်စနစ်ကိုပြီးခဲ့တဲ့နှစ်ကုန်ကဝယ်ယူခဲ့တာမလို့အမေရိကန်ဘက်က2019ဥပဒေအရတူရကီနိုင်ငံကိုအရေးယူတန်ခတ်မှုလုပ်ခဲ့ပါတယ်။ ဒီဥပဒေဟာရုရှားစစ်တပ်ကနေပြီးတော့လက်နက်ဝယ်ယူသုံးစွဲမှုတွေကိုတားဆီးဖို့အတွက်ယူရထားတာဖြစ်ပါတယ်။အိန္ဒိယဘက်ကတော့နှစ်နိုင်ငံမဟာဗျူဟာဆက်ဆံရေးကိုကြည့်ပြီးတော့အမေရိကန်သမ္မတဘက်ကဒီဥပဒေရဲ့ကင်းလွတ်ခွင့်ပေးလိမ့်မယ်လို့မျှော်လင့်ထားပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ဒီလိုမျိုးကင်းလွတ်ခွင့်ပေးမပေးဆိုတာမဆုံးဖြတ်ရသေးဘူးလို့အမေရိကန်နိုင်ငံရေးဌာနပြောခွင့်ရသူ Ned Price ကနိုဝင်ဘာလ23ရက်နေ့ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ။
အိန္ဒိယတပ်ဖွဲ့တွေဟာနိုင်ငံရဲ့အရှေ့မြောက်ဘက်ဝေးလံတီခေါင်းတဲ့ဒေသတွေမှာနေထိုင်တဲ့အရက်သားအနည်းဆုံး14ဦးကိုမမောင်ယွင်းတပ်ဖြတ်မိခဲ့လို့ရိုက်တာသတင်းတရမှာဖော်ပြထားပါတယ်။နာဂဒေသတွေမှာတပ်ဖွဲ့ဝင်တွေရဲ့အရန်ကာရောပြစ်ခတ်မှုကြောင့်အနည်းဆုံးအရက်သား14ဦးနဲ့လုံခြုံရေးအဖွဲ့ဝင်2ဦးသေဆုံးခဲ့တယ်လို့အစိုးရနဲ့စစ်ဘက်အရာရှိတွေကပြောပါတယ်။အိန္ဒိယပြည်ထောင်စုဝန်ကြီးအမစ်ရှာကတော့ပြီးခဲ့တဲ့စနေနေ့ညဖြစ်စဉ်တွေမှာအရက်သားတွေအသက်ခံရတဲ့ဆိုတဲ့သတင်းဆိုကြောင့်သူအလွန်အမင်းတောကရောက်ခဲ့ရတယ်လို့ပြောပါတယ်။ဆောင်ငန်းစစ်စီရေးတွေလုပ်ပြီးအပစ်ပေးသွားမယ်လို့လည်းနဂဝင်းကြီးချုပ် Nephew Rayo ကပြောပါတယ်တိုက်ခိုက်မှုအတွင်းအ ਨੇ ဆုံးအရက်သားတဒါဇင်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တချို့ဒဏ်ရာရရှိခဲ့တယ်လို့လည်း New Delhi ပြည်တော်စုကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အစိုးရနဲ့ဒေသတွင်းတပုံနှိမ်နင်းရေးဆောင်ရွက်မှုတွေအတွင်းဒေသခံအပစ်မဲ့အရက်သားတွေပေါ်မှာမှမာယူရင်ပြစ်မှတ်ထားတိုက်ခိုက်မှုတွေရှိတယ်ဆိုပြီးတော့နဂဒေသခံတွေကဆွဆွဲချက်တော်တော်များလည်းရှိပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံကလူရေထူထပ်တဲ့ဂျဗာကျွန်းမှာအမြင့်ဆုံးမိတောင်ပေါက်ကွဲမှုဖြစ်တာကြောင့်လို့တည်ဆုံးတဲ့ရေအတွက်ဟာ73ဦးထိရှိသွားပြီဖြစ်ပါတယ်။လူ9ဦးလည်းပျောက်ဆုံးနေကြုံမယ်လို့တာဝန်ရှိသူတွေကဆိုပါတယ်။အပြက်စီးတွေနဲ့ထူထဲတဲ့ချော်ရည်နုံတွေကြောင့်ရှောက်ဖွေးလုပ်ငန်းတွေမှာနှောင့်နှေးမှုတွေရှိနေပါတယ်။ဂျဗာကျွန်းအရှေ့ဘက်ခရိုင်ကဆမ်ရူမိတောင်ပေါက်ကွဲမှုကြောင့်ပြားမုံတွေဟာကောင်းကင်ပြင်ပေါ်မှာမီတာ1200ကျော်အထိကိုပြန့်ကျဲနေပါတယ်။ကြေးရွာတော်များများလည်းပျော်ရည်နဲ့ဖုံးအုပ်နေပါတယ်။ဘူမိပေဒါဌာနအကြီးအကဲရဲ့ပြောဆိုချက်အရဆိုရင်တော့နေ့စဉ်ရက်ဆက်မိုးရွာသွန်းမှုတွေကြောင့်မလို့ရေတိုက်စားပြီးတော့မီးတောင်ထိပ်ဝပြိုကျကပေ12000အမြင့်ရှိတဲ့ဆီမီရူးမီးတောင်ကြီးပောက်ကွဲခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်။မီးတောက်လောင်နေတဲ့ဒဏ်ငွေနဲ့ချော်ရည်တွေဟာအနီးနားမှာရှိတဲ့ရွာတရွာထဲမှာရှိတဲ့မြစ်ထဲကိုစတင်နေ့ကနှစ်ကြိမ်လောက်စီးဝင်ခဲ့ပါတယ်။တရားနှစ်ခုပျက်စီးပြီးတော့အိုးအိမ်တွေပျက်စီးတာရာနဲ့ချူတွေသူတွေကိုလည်းဘေးလွတ်ရာကိုရှေ့ပြောင်းထားရပါတယ်ခင်ဗျာ။
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်မြတ်သူနဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါရှင်။ကျမတို့ခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website burmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီနားဆင်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုဒီကနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ရန်ကုန်တိုင်းကြီးမြင့်နိုင်မြို့နယ်မှာဆီယနာရှင်စန့်ကျင်ရေးဆန္ဒပြလူအုပ်တွေကိုစစ်တပ်ကကားနဲ့အနောက်ကနေဝင်တိုက်ပြီးတော့တနက်နေ့ပြစ်ခတ်အကြမ်းဖက်ဖြိုခွင်းတာကြောင့်တေဆုံးဒဏ်ရာရတဲ့သူတွေရှိတယ်လို့မျက်မြင်တွေကပြောပါတယ်ဆန္ဒပြပွဲသတင်းယူတဲ့သတင်းတောက်တူလည်းထိခိုက်ဒဏ်ရာရခဲ့ပြီးတော့နောက်သတင်းတောက်တူလည်းဖမ်းဆီးခံရတယ်လို့ဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုသားညင်ဦးပြောပြပေးပါရှင
်ဒဇမလ9ရက်နေ့မနက်ပိုင်းကြည်မြိုင်မြို့နယ်တွေကပန်းမင်ကြီးလမ်းမပေါ်မှာညင်းရဲစွာခြိတက်ဆန္ဒပြနေတဲ့ရန်ကုန်လူလူတပိတ်စစ်ကြောင်းကိုစစ်တပ်ကကားရှိန်ပြင်းပြင်းနဲ့ဝန်တိုက်ပြီးတော့ဖြိုခွင်းဖမ်းဆီးခဲ့တာလို့ဆန္ဒပြအင်အားစုကပြောပါရယ်ဆန္ဒပြလူအုပ်ထဲကိုနောက်ကနေပြီးတော့စစ်ကားနဲ့ဝန်တိုက်တာကြောင့်မလို့ငါးဦးသေဆုံးပြီးတော့ဆယ်ဦးထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြဘွဲမှာပါဝင်သူတဦးက view ကိုပြောပါရယ
်စစ်ကြောင်းစားထွက်ပြီးတော့တနေ့လောက်ကြာမှာပဲဒီအနောက်ကနေမောင်တပွဲလေးစီဝင်ချလာပြီးတော့ဒီလူအုပ်ကြားထဲပြတ်တိုက်တာပေါ့နော်အချိန်အကုန်တင်ပြီးတော့ကျွန်တော်လူအုပ်ကြားထဲကိုမောင်းဝင်ချလာပြီးတော့တိုက်ဝါတာတော်များတယ်ကလွင်နေလွင်စင်ဝါတယ်ကအောက်ညက်တယ်လို့လည်းရှိရယ်ဘန်းခဏလည်းဆယ်ယောက်လောက်တော့ရှိမယ်လို့ထင်တယ်ကဒီမှာကျွန်တော်ရေဘော်တွေလည်းပါဝါတာလည်းရှိရယ်ပြီးတော့ကျွန်တော်လည်းသားရေဘော်တွေပါဝါတာလည်းရှိရယ်ပေါ့နော်ဟိုတီးကြတော့ကျွန်တော်လည်းပြောလို့တော့မတက်ဘူးကြားနေတော့ဟိုတီးတယ်ဆိုရင်တော့နေတော့၄ယောက်၅ယောက်ပေါ့လေကားနဲ့တိုက်ခတ်တာပြီးမလုပ်တဲ့လူတွေတော့တွေ့ရယ်ကြား
စစ်တပ်3 double cap ကားတစ်စင်းနဲ့ဆနာပြလူအုပ်ထဲကိုအရှိန်ပြင်းပြင်းတိုက်ဝင်သွားပြီးတော့လူတချို့ကားတိုက်လို့လွင့်ဆင်သွားတဲ့ဗီဒီယိုနဲ့လမ်းမပေါ်မှာတေဆုံးဒဏ်ရာရသူတချို့လဲနေတဲ့ဓာတ်ပုံတွေလူမှုကွန်ရက်တီပေါ်မှာပြန့်နေပါတယ်။ဆန္ဒပြသူတွေတေဆုံးတယ်လို့မျက်မြင်တွေပြောဆိုတာနဲ့ပတ်သက်လို့တော့ view ကနေပြီးတော့တရားအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ထိခိုက်ဒဏ်ရာရပြီးတော့လဲကျသူတွေကိုလည်းကားပေါ်ခေါ်တင်သွားတယ်လို့မျက်မြင်တူကပြောပါတယ
်။ဆန္ဒပြလူငယ်တွေကတန်းနာလဲနေပေါ့နော်ဘက်မင်းကြီးလိုင်းတွေကိုဟိုလမ်းတွေကနေထွက်လာရတာပေါ့နော်။ထွက်လာကြတဲ့အချိန်မှာဟိုက2မိနစ်လောက်ပဲရှိသေးပေါ့နော်။လမ်းလျှောက်လာပြီးဩပြီးတော့လမ်းလျှောက်လာတယ်ပေါ့နော်။နောက်ကနေပြီးတော့ကာချင်းချင်းရောက်လာရစိကားလေစိကားရောက်လာပြီးတော့ခကြရုပ်တည်းဝင်တိုက်တာပေါ့နော်ဒီဆန္ဒပြလူတွေပြီးတဲ့ကလေးကိုဖမ်းသွားရပေါ့နော်တိုက်တော့ခကြလဲတဲ့ကလေးတွေကကားကိုတင်သွားတာပေါ့အဲ့လိုပြင်းတဲ့ဒီပါရီဖောက်ပြီးတော့ဒီရက်ွက်ကိုပေါ့နော်ထွက်ကြည့်ရလူပြင်းမယ်ဆိုပြီးတော့အဲ့လိုချိန်မောင်းသွားရဆဲတာတွေလောက်ပ
ါမြပင်ကစေးအဖွဲတစ်ခုကတော့တည်ဆုံးမှုမရှိဘူးလို့ပြောဆိုပေမဲ့ဆန္ဒပြပါဝင်သူတွေနဲ့မျက်မြင်တွေကတော့တည်ဆုံးသူ9ဦးထက်မနည်းရှိတယ်လို့အခိုင်အမာပြောဆိုကြပါတယ် ထိခိုက်ဒဏ်ရာရသူတွေကိုစစ်ကူတခွင့်မပေးဘဲနဲ့စစ်ကြောရေးစခန်းကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့စနားပြသူတွေကပြောပါတယ်။စနားပြပွဲသတင်းလိုက်ယူနေတဲ့သတင်းတောက်တူကတော့စစ်ကားနဲ့အနောက်ကနေဝင်တိုက်ခံရတာမို့လို့လက်တန်းနဲ့ခြေထောက်တွေထိခိုက်ဒဏ်ရာရခဲ့ပြီးတော့ဓာတ်ပုံသတင်းတောက်ကိုကောင်းဆက်လင်းအဖမ်းဆီးခံခဲ့ရတယ်လို့ဒဏ်ရာရှိတဲ့အဲ့ဒီသတင်းတောက်က VOA ကိုပြောပါတယ်။အခုလိုဖြစ်သွားပြီမဲ့လဲစနားပြလှူရှာမှုတွေကိုရပ်တန့်ပြစ်မှာမဟုတ်ဘူးလို့လဲရန်ကုန်လူလူတပိတ်ဥဆောင်ပါဝင်သူတူကဗျူရီကိုပြောပါတယ
်ကျွန်တော်တို့ဒီစနားပြပွဲရာအခုလိုလုံလိုက်လို့လဲရပ်သွားမှာမဟုတ်ဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီနိုင်ငံကြီးကအခမ်းအနားမှာကျွန်တော်တို့လူလူတိုက်ပွဲအနေနဲ့အောင်ရှိနေဦးမှာပဲကျွန်တော်တို့လိုချင်တဲ့အရာကိုကျွန်တော်တို့ကဆက်ပြီးတော့တောင်းဆိုနေဦးမှာပဲ
စစ်တပ်ကအာဏာသိမ်းပြီးတော့ဆယ်လကျော်ကြာလာပြီးတော့အကြမ်းဖက်ပစ်ခတ်နှိမ်နှင်းမှုတွေကြောင့်ဆန္ဒပြမှုတွေအရှင်လျော့လာတယ်ဆိုပေမဲ့လည်းလက်တပြဆန္ဒပြမှုတွေကတော့ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာဆက်ပြီးတော့ရှိနေစေဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပြောပြခဲ့တာပါရှင်အခုဆက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နိုင်ကသူရဦးတင်ဦးကိုမြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီကနေ့သူ့ရဲ့နေအိမ်မှာတွားပြီးတော့တွေ့ဆုံခဲ့တဲ့အကြောင်းဆက်သွယ်မေးမြန်းထားတာကိုတင်ပြပေးခြင်းပါတယ်ဒီလိုတွားရောက်တွေ့ဆုံတာမှာကျန်းမာရေးကိစ္စကိုပဲအလေးပေးပြောဆိုပြီးတော့နိုင်ငံရေးကိစ္စတွေမပါဝင်ဘူးလို့သိရပါတယ်သူရဦးတင်ဦးရဲ့ကိုကြီးအရာရှိဦးမြင့်ဦးကိုကိုရနိုင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
ကျမကြီးမကောင်းလို့တဲ့သူကြားလို့သူလာပါတယ်အဲ့လိုပြောပါတယ်ဟုတ်ကဲ့
တွေးတဲ့အခါမှာရောဘာတွေပြောသွားပါလဲသူဘက်ကနေပြီးတော့
တွေးတဲ့အခါတော့သူပြောတော့ကွာတော့ဘာဟိုကောင်ဆေးဦးနေတော့သူမလာပြစ်တာပေါ့နော်သူမလာပြစ်တာပေါ့သူလုံးလေးနည်းနည်းများလို့မလာပြစ်တာပါတဲ့နောက်ကြားမှာလဲတော်လိုက်နေမတိုင်ခင်သူလာဖို့ရှိတယ်အဖိတ်ဆာနဲ့ပုတ်ခတ်လိုက်တာပေါ့အဲ့ဒါနဲ့နောက်ပိုင်းအဖမလာနိုင်တော့သူစိတ်တော့ပြစ်စီပူတယ်လဲပြောတယ်အဲကျွန်တော်ရရဝန်တာတယ်အဖလည်းပြောတယ်ရပါတယ်ဘာလို့လဲဟုတ်တယ်ဟုတ်တယ်လို့ပြောတယ်ဘာလို့သိစကားမပြီးတော့တဲ့လို့ပြောတယ်အဲ့တော့သူကလည်းဒီဖေးကိုရောက်နေတယ်အိမ်မသိဘူးပေါ့အဲ့ဒါနဲ့ဒီရန်ကုန်ကိုရောက်တော့သူဒါဝါပြည်လဲလူတွေရှိတော့အဘဝသူဟိုဒါဝါလာပြင်းနေရောက်လာတယ်ပေါ့အဲ့တရင်လဲမင်းင်းနေသူပြောတယ်အခုဒီရောက်တော့ကြဲကြဲမမတွေ့ရတော့ဝတ်တာလားတဲ့လို့ရှင်းဝါနဲ့ပတ်သက်လိုက်သူအတားရရှင်းမှုပတ်သက်လာတဲ့တိုင်းမှုလို့တမ်းမရင်းမှုလို့ဥစ္စာတဲ့ဟိုစကားစကားဝင်ကြည့်တဲ့အကုန်ပါလေအကုန်လုံးကွာညောကြထားတာပေါ့
လက်ရှိဖြစ်နေတဲ့နိုင်ငံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ရောပြောသွားတာတစုံတရာရှိပါလား
အမရှိဘူးခင်ဗျအဲ့ဒါတော့မရှိဘူးသူလက်ရှိကတော့ဘာမှမပြောတော့ကျမရေးချင်းနေပဲပြောတယ်အဲအဘတော့ပြန်ကလေးသူလုံးခဲ့တော့ဘာပြောရလဲကျမပါသေးကျမပါသေးတဲ့ဟိုအားလုံးလည်းတောင်းမမို့လည်းပြီးပြီလည်းလက်ရှိချင်းနေဆိုတာဘာဒါတွေတော့အတန်လုံးလုံးနဲ့တော့ပြောသွားတာ
သူရတုံ့ပြန်မှုကရောဘယ်လိုရှိပါလဲ
ကျွန်တော်တော့ပြန်မလို့ကောင်းပါလေပြောပါပဲသိခိုးရတော့မရှိပါ
ဘူးဘဘရဲ့ကျမ်းမာရေးအခြေအနေရောဘယ်လိုရှိပါလဲဓာတ်ပုံထဲမှာတော့တော်တော်လည်းဆန်းဆန်းပါပဲ
အခုကတော့တော်တော်ကောင်းတယ်ကောင်းကောင်းမွန်မွန်စားတယ်ကောင်းကောင်းအိပ်တယ်စားလဲတင်းစားလဲကောင်းကောင်းဖတ်တယ်စားစားဆောင်နေလဲဖတ်တာပေါ့ဟိုတဲတွေပိုင်းကြားတယ်သူနားထောင်ပါတယ်အဟို VOO BBC တို့အဲ့ဒီမှာကြာနားထောင်ပါလေဆ
ိုတော့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုရောဘဘဘလောက်ထိတိတယ်လို့ပြောလို့ရမလဲ
။သူကတော့တိတယ်ဗျာ။သူအားမရဘူး။သူကိုယ်တိုင်လုံးလုံးချာချာမရှိတော့သူအဲ့အားမရဘူး။
ဒ
ေါသထွက်တာတူပဲရှိတ
ယ်။တည်င်းနေတော့တွေ့နေမှာပေါ့။
ပြောပြောပြီးဒေါသထွက်တာပေါ့။ဟုတ်ကဲ့
။ဘူးမြူကျေးဇူးပဲနော်အဲ့ဒါဆိုရင်နော်
ကိုရနိုင်ဆက်သွယ်မြင်မြင်ထားရပါရှင်အခုဆက်ပြီးတော့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုအလှည့်ပေးကြပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သတ်မှတ်မှုနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချဖို့ကိစ္စကိုကုလသမဂ္ဂစီစဉ်လက်ခံရေးကော်မတီကရွှေ့ဆိုင်းထားလိုက်ပြီးတော့ဒီကိစ္စကိုအခုတင်းနှင်းလာနေမှာတော့ကုလသမဂ္ဂအထွေထွေညီလာခံကအတည်ပြုရမှာဖြစ်ပါတယ်အထွေထွေညီလာခံကကော်မတီရဲ့ဆုံးဖြတ်ချက်ရွှေ့ဆိုင်းမှုကိုလက်ခံနေဆိုရင် NLD အစိုးရကိုထောက်ခံတဲ့မြန်မာသံမကြီးဦးကျော်မိုးထွန်းကဆက်ပြီးတော့တာဝန်ယူခွင့်ရမှာဖြစ်ပါတယ်တမကြီးဦးကျော်မိုးထွန်းကိုကိုညံဝင်းအောင်ဆက်သွယ်မြင်းမြန်းထားတာကိုတော့အခုတစ်ပတ်မြမအရေးအစီအစဉ်မှာတင်ဆက်ပေးထားပါရှင
်ဦးကျော်မိုးထွန်းခင်ဗျာဒီအမြဲတမ်းကိုယ်စားလှယ်ရွေးမဲ့ကိစ္စပေါ့လေဒီကုလသမဂ္ဂရဲ့ credential committee ကနေဘာမှအဆုံးဖြတ်ချက်မချတော့ဘဲနဲ့ဒီအစီအစဉ်ကိုရွှေ့ဆိုင်လိုက်တယ်လို့သိရပါတယ်အဲ့တော့ဘာကြောင့်အခုလိုမျိုးရွှေ့ဆိုင်တဲ့အစီအစဉ်ဖြစ်သွားရတယ်လို့တန်မကြီးနားလဲပါလဲခင်ဗျာ
ကျေးဇူးပါဟိုဆက်ပါတော့ဒီနေ့နေ့တယ်မှာတော့အလုပ်ပြီးတဲ့အတိုင်းပါနော် credential committee စီဝေးလုပ်တယ်အဲလုပ်ပါတယ်ပေါ့နော်ဒီအဖွဲ့ဝင်၉နိုင်ငံကြားမှာရှိတဲ့ committee စီဝေးလုပ်ပါတယ် committee ကသူတို့ close door ဆိုတော့အဓိကပါဆွေးနွေးလဲဆိုတာတော့ကျွန်တော်တို့ကကနနာတော့မသိဘူးပေါ့နော်အဲ့ဒီမဲ့လေဒီ credential committee ဥက္ကဋ္ဌဖြစ်တဲ့ဆွေတွင်တမတ်ကြီး ကသတင်းမီဒီယာကိုပြောတာတော့သူတို့ Twitter မှာလဲပေါ်ပြထားတာတွေ့ရပါတော့အဲ့ဒီမှာတော့သူကတော့သူတို့ဒီတဖာဟိုဆုံးဖြတ်မဲ့ဥစ္စာကိုတဖာလုပ်တယ်ဆိုတဲ့ဥစ္စာလေးသူပြောတာရှိပါတယ်ခင်ဗျာဆုံးဖြတ်ချက်ကိုဆိုင်းငံ့ထားတာပေါ့နော်ဆုံးဖြတ်ချက်မလုပ်ဖို့ဆိုင်းငံ့ထားတယ်အဲဆိုတဲ့ဥစ္စာပါခင်ဗျာသူကတော့အဲ့လိုပြောတယ်နောက်ပြီးတော့သူသတင်းမီဒီယာသမားတွေမေးတဲ့ဥစ္စာတော့ credential committee ရဲ့ report က plenary ကိုပေါ့နော်မျက်နှာဆုံးကြီးအစည်းအဝေးကိုတင်ဖို့ရှိတယ်ပေါ့နော်အဲ့ဒီအဲမှာကျမပဲအဲတိပါဆိုတဲ့ဥစ္စာမျိုးနဲ့သူပြန်ဖြေတာတော့တွေ့ရပါတယ်ခင်ဗျအ
ဲ့တော့ဒီနေရာမှာဟောလေဟိုရှင်းရှင်းလင်းတစ်ခုသိချင်တာကဒီတမ္ပတ်ကြီးဦးကျော်မိုးတွန်းကဒီမြမပြည်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖြစ်နဲ့ဟိုဆက်ရှိနေမှာလားဘလို့အခြေအနေမျိုးနဲ့ဆက်ပြီးတော့ရက်တည်သွားရမှာပါလဲ
ဟိုဒါကလေကျွန်တော်ဒီနေ့အခုလောလောဆယ်မှာတော့ပေါ့နော်ပြောလို့ဟိုဥစ္စာမရသေးတဲ့အနေထားပေါ့နော်ပြောလို့မရသေးတဲ့အနေထားဆိုတဲ့ဥစ္စာကcreation comedy ရဲ့ report မလုပ်ခင်မှာကြိုးမပြောကျင်တဲ့ဥစ္စာရဲ့နောက်ပြီးတော့သူကဟို creation comedy ဥက္ကဋ္ဌလည်းသတင်းသမားတွေကိုကြံနေပြောတဲ့ဥစ္စာမှာလည်းမရှင်းနဲ့လေ
သတင်းတွေမှာရေးတာကတော့ဟိုဟို afghan နဲ့မြန်မာတမ္ပတ်ကြီးတွေကအဲ့လိုမျိုးသူတို့လက်ရှိနေရာတွေမှာပဲဆက်ကြံနေလေဟိုဆက်ရှိနေလေအောင်မလို့ရေးကြပါတယ်ဆိုတော့
ဒီနေ့မှာပေါ်ပြတဲ့ဥစ္စာကိုတော့ကျွန်တော်ဟို comment တော့လောလောဆယ်အခြေအနေမှာတော့မပေးလို့ပါဘူးခင်ဗျာဟုတ်ကဲ
့ဟုတ်ဟုတ်ကဲ
့ဟုတ်ကဲ့
အကယ်၍ပေါ့ဟလာဒီရှေ့လာမဲ့ကာလတွေမှာကုလသမဂ္ဂညီလာခံနေမှာဟလာမြန်မာပြည်အရေးပြောဆိုဆွေးနွေးခွင့်ဒီရလာမယ်ဆိုရင်ဘယ်လောက်ထိဆက်လုပ်နိုင်မယ်လို့တမ္ပတ်ကြီးညွှန်လင်းထားပါလဲ
ဟိုဘာဆိုဘောနော်ကျွန်တော်အခုတောက်လျှောက်ပဲဗောနော်ဒီကော်မတီတွေဟိုပင်မကော်မတီတွေရဲ့အစည်းအဝေးတွေမှာလည်းတင့်တော်တဲ့ကောင်းစဉ်တွေအောက်ကနေပြီးတော့ဟိုဆောက်ဗောနော်ကျွန်တော်ပြည်သူအထံကိုနိုင်ငံတကာကနေကြားအောင်လုပ်တဲ့ဥစ္စာတွေလည်းတောက်လျှောက်လုပ်နေတယ်ဆိုတဲ့အဲ့အတွက်ကြောင့်ဗောနော်ဒီလိုပဲဆက်လက်ဆောင်ရွက်သွားပါမယ်ဗောနော်အခွင့်အရေးရရင်ရတယ်လို့ဆိုဆောင်ရွက်သွားမယ်ဆိုတာလေးတော့ပြောလို့ပါတယ်ခင်ဗျာဒါကြောင့်ခုနဒီမကြာခင်ကာလမှာတော့ credential committee ကနေပြီးတော့မျက်နှာစုံကြည့်စီဝေးကိုသူတို့အစီရင်ခံစာတင်ဖို့ရှိပါတယ်အဲဆိုတော့အစီရင်ခံစာမှာပါတဲ့ဥစ္စာကလည်းဟိုပေါ့နော်ကျွန်တော်တို့ဘာပြောပြောကျွန်တော်ပြည်သူတွေရဲ့ဟိုဥစ္စာပြောင်းဖို့တော့ဟိုမပြတ်သွားစေဘူးလို့တော့ကျွန်တော်မျှော်လင့်ပါဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အကယ်၍ပေါ့ဒီတမ္ပတ်ကြီးကပြောသွားသလို credential committee ကနေပြီးတော့ဟလာဒီမျက်နှာစုံကြီးအစီရင်ခံစားနေဦးကျော်မိုးထွန်းကိုဒီနေရာမှာပဲဆက်ရှိစေဆိုပြီးတော့ဟိုအဲ့လိုမျိုးသားဟလာပြောခဲ့မှဆိုရင်ဒီကုလသမဂ္ဂလုံထုံးလုံနီးတွေအရာပေါ့ဦးကျော်မိုးထွန်းရဲ့အမြဲတမ်းကိုယ်စားလှယ်တက်တန်းကဘယ်လောက်ထိဆက်ရှိနေမှာလဲခင်ဗျာ
တော့အဲ့ဒါကတော့ခုနပဲ report မှာဘယ်လိုပေါ်ပြမလဲရဲ့နောက်ပြီးတော့သူတို့ comedy အဖွဲ့ဝင်တွေကြားထဲမှာဘယ်လိုဆွေးနွေးတယ်ဆိုလဲအပေါ်မှာတော့မှုတည်ပါတယ်ခင်ဗျာဟိုပြန်ကြည့်လိုက်ရင်မနစ်ကကျွန်တော်တို့ February လ1ရက်နေ့အာဏာသိမ်းမှုဖြစ်တယ်အဲနောက်ပြီးတော့ဒီ26ရက်နေ့မှာကျွန်တော်မိန်ကွန်းပြောတယ်28ရက်နေ့မှာဘာပဲပြောဟိုစစ်ကောင်စီကနေပြီးတော့ကျွန်တော် dismiss လုပ်တယ်နောက်ပြီးတော့အဲ့ဒီကြားထဲတွေမှာအဲကျွန်တော်နေရာစားထိုးဖို့လုပ်တယ်ဗောနော်ဆိုတော့အဲ့ဒီကာလတွေတည်းကဒီကိစ္စတွေကဖြစ်လာတာဗောနော်အဲ့ဒီတည်းကဘာပဲပြောကျွန်တော်ဒီမှာမြန်မာအမြဲတမ်းကိုယ်စားလှယ်အနေနဲ့အဲ့ဒီတည်းကတော့သူတို့တွေဘယ်လိုပဲစူးစမ်းဗောနော်ဆက်လက်တည်ရှိနေတယ်ဆက်လက်ရှိနေခဲ့တယ်ဗောနော်အခုလည်းရှိနေတယ်ဆိုတော့ဥစ္စာကြောင့်ဘယ်ကာလတည်ဆိုတာတော့ဟိုကျွန်တော်အနေနဲ့ပြောလို့ခက်ပါတယ်ခင်ဗျာဟုတ်ကဲ့ဆိုတော့ခုနကခရစ်ချဲကိစ္စတို့ပါလို့ဆိုတဲ့ဥစ္စာကဒီအထွေထွေညီလာခံပေါ့နော်အခုဆိုရင်86ကြိမ်မြောက်ပေါ့နော်86ကြိမ်ထွေထွေညီလာခံကဟို2020ဘယ်လိုပြော2021 September နေပြီးတော့စလိုက်တဲ့ဥစ္စာ2022 September လောက်အထိတော့သွားတာပေါ့နော်ဒါကြောင့်ဟိုခုနထပ်ပြောရရင်တော့ခရစ်ချဲကော်မတီရဲ့အစီအစဉ်စာကိုခဏလောက်စောင့်ကြည့်ပေးဖို့ကိုတော့ဟိုစပါတော့ဟိုကျွန်တော်ထပ်ပြီးတော့မြေတားရက်ခံလို့ရတယ်ခင်ဗ
ျဟုတ်ကဲ့ဟိုဒီနေရာမှာတခုလေးမေးချင်တာကအစိုးပိုင်းတော့ကပေါ့နော်ဒီ credential committee ကနေဘာမှဆုံးဖြတ်ချက်မချတော့ဘူးဒီကိုယ်စားလှယ်ရွေးချယ်ခြင်းကိစ္စကိုဒီတိုင်းပဲထားလိုက်တော့မယ်ဆိုတဲ့အနေအထားမျိုးတွေရှိခဲ့ပါတယ်ဒါပေမဲ့ဟိုတလောကမှာ ဒီ credential committee ကိုပြန်ခေါ်ပြီးတော့ဟိုဘက်ကတင်တဲ့ကိုယ်စားလှယ်လားဒီဘက်ကတင်တဲ့ကိုယ်စားလှယ်လားဆိုတာကိုဆုံးဖြတ်ဖို့အခြေအနေတွေဟိုစိုက်လာတာကျွန်တော်တို့သတိထားမိပါတယ်ဟိုအဲ့ဒါကဟိုဘယ်နိုင်ငံတွေကဘယ်လိုတွန်းအားတွေဟိုဘယ်လိုအခြေအနေတွေကြောင့်ဖြစ်လာတယ်လို့တာမကြီးနားလဲပါလဲ
ဟုတ်အထွေထွေညီလာခံစပြီဆိုရင်အခုဆိုရင်ဘာပြောစက်တင်ဘာလဟိုကနေစရပေါ့နော်ဟိုစက်တင်ဘာဟိုဒုတိယအင်္ဂါနေ့ရနေပြီးတော့အထွေထွေညီလာခံစတယ်အဲအဲ့ဒီစပြီးရင်ကျွန်တော်တို့ဟိုစာကော်မတီအဲ့ဒီ credential committee ကိုဖွဲ့တယ်ပေါ့နော်ဆိုတော့ပုံမှန်အားဖြင့် credential committee ကဟိုကျွန်တော်လည်းအရင်ကတော့ပြောပြပါတယ်ဒီလိုမျိုးဟိုစာ November season ဘာလောက်မှတွေ့ရဆိုတဲ့ဥစ္စာဟိုပြောပြပါတယ်ဒါကြောင့်အခုလည်းသူတို့ပုံမှန်အရင်နှစ်တေတုန်းကတွေ့တယ်လို့ပဲပေါ့နော်ဒီအစည်းအဝေးကိုဒီနေ့မှာသူတို့လုပ်တယ်ဆိုတော့ဟိုဘာကြောင့်ညာကြောင့်လဲမို့ဒါလုံထုံးလုံးကြီးရသူတို့ဟိုတွေ့တယ်အဲဆွေးနွေးတယ်တင်ပြလာတဲ့ credential တွေကိုဟိုစီစစ်တယ်ပေါ့နော်ဆိုတော့ဟိုကျွန်တော်အမြင်ကတော့ခုန issue တွေတော့ရှိတော့ရှိတာပေါ့နော်ဒီ issue တွေရှိလာလို့ဒီလိုလုပ်တယ်ဆိုတာတော့မဟုတ်ပါဘူးခင်ဗျအပုံမဲ့သူတို့လုံထုံးလုံးကြီးရတွေ့တဲ့ဥစ္စာအမျိုးပဲရှိပါတယ်ခင်ဗျဟုတ်ကဲ့နှစ်စဉ်လည်းဒီလိုပဲလုပ်ကြပါတယ်ဟုတ်ကဲ့
ဟိုဒီနေရာမှာပေါ့နော်ဟလာ credential committee ကနေပြီးတော့ဟလာဟိုဘက်ကိုယ်စားလှယ်လားဒီဘက်ကိုယ်စားလှယ်လားဆိုတာကိုဟလာမဆွေးနွေးမဆုံးဖြတ်ဖို့အတွက်ပေါ့နော် defer လုပ်တာပေါ့ဟိုဆိုင်းငံ့လိုက်တာပေါ့ဆိုင်းငံ့ဖို့အတွက်ကိုဟလာ American တရုတ် Russia နိုင်ငံတွေကညှိနှိုင်းထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ပါတယ်အဲ့ဒါဟုတ်ပါသလားတမန်ကြီးဘယ်လိုသိထားပါလဲ
ဟိုကျွန်တော်တော့ comment ပေးတော့မပေးနိုင်ဘူးပေါ့နော်ဘာလို့လဲဆိုတော့ဒီလိုကိစ္စတွေကတော့ဟိုဒီ credential committee အဖွဲ့ဝင်တွေကြားထဲမှာဆွေးနွေးညှိနှိုင်းပြီးတော့အတည်ပြုချက်ယူကြတဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်ပေါ့နော်သူတို့ခုနပြောတဲ့နိုင်ငံတွေကြားမှာလည်းဆွေးနွေးကောင်းလဲဆွေးနွေးမယ်ဒီထက်ပိုပြီးတော့အခြားအဖွဲ့ဝင်တွေနိုင်ငံတွေကြားထဲမှာလည်းဆွေးနွေးချိန်တည်တာတော့credential committee အဖွဲ့ဝင်6နိုင်ငံလုံးကတော့ဟိုဘာပြောဟိုစပါတော့ပုံစံမျိုးနဲ့တော့ဆွေးနွေးကြမယ်လို့တော့ဟိုကျွန်တော်ဟိုစအာယူဆပါတယ်ခင်ဗျအ
ဲ့တော့ဒီ credential committee 6နိုင်ငံထဲမှာဟလာဒီမြန်မာဒီမိုကရေစီရေးဘက်ကိုပို့ပြီးတော့အားပေးတဲ့နိုင်ငံကဟိုအ ਨੇ စုလားအများစုလားခင်ဗျ
ဟိုဒါတော့ပေါ့နော်ပြောရတော့ခက်တော့ခက်တယ်ပေါ့နော်ဘယ်နိုင်ငံတွေပါလဲဆိုတဲ့ဥစ္စာလဲဆရာလဲတည်တယ်ဆိုတော့လေပေါ့နော်ဆိုတော့အဲ့ဒီနေရာမှာပါတဲ့နိုင်ငံတွေအနေနဲ့သူတို့နိုင်ငံတွေရဲ့ယက်တီချက်တွေသူတို့နိုင်ငံရဲ့ပြောကြားချက်တွေကိုအခြေပြုပြီးတော့ဘယ်နိုင်ငံကတော့ကျွန်တော်တို့ဟိုဆောက်ပေါ့နော်ဒီမိုကရေစီလမ်းစဉ်ကိုအားပေးအမြောက်ပြုနေတယ်ဘယ်နိုင်ငံကတော့ဟိုကျွန်တော်တို့ဒီမိုကရေစီလမ်းစဉ်နဲ့ပတ်သက်လို့ဟိုဟိုပေါ့နော်ဒီလိုပဲဟိုမတိဖာသာနေတယ်ဆိုတော့ဥစ္စာမျိုးလည်းရှိကောင်းရှိနိုင်တယ်လေเนาะအဲ့ဒါကတော့ဟိုဆရာတို့လည်းပို့တိมาဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်တို့ဒီခုလိုမျိုးအနေထားมาပေါ့เนาะဟိုဆရာတော့ကျွန်တော်ဟိုတုံးသက်တော့မပေးခြင်းသေးပါဘူးခင်ဗျာဟုတ်ကဲ့
ကျေးဇူး
ပါခင်ဗျာ
နောက်ဆုံးတစ်ခွန်းလေးပါအဲ့တော့ဒီ credential committee ကဟိုယတိပြတ်တစ်ခုမဟုတ်တစ်ခုဆိုတာမျိုးဆုံးဖြတ်တာမဟုတ်ပဲ ਨੇ အဲသူရဲ့ဟလာဆုံးဖြတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်တယ်ဆိုတော့အနေထားကတာမတ်ကြီးတို့အတွက်ဟလာဟိုဒီမိုကရေစီရေးကိုဟိုလှုပ်ရှားနေတဲ့လူတွေအတွက်ဒါကအောင်ပွဲတရက်လို့တာမတ်ကြီးမှတ်ယူပါသလား
ဟိုကျွန်တော်ပြောလို့ရတာပေါ့နော်ကျွန်တော် report တင်တဲ့အထိတော့ခဏဟိုစောင့်ပြီးတော့မှပဲကျွန်တော်ဟိုစာ comment ပေးရသေးလို့ဟိုကျွန်တော်ပြောပြရသေးခင်ဗျာ
ဟိုကျေးဇူးအများကြီးတင်ပါတယ်တာမတ်ကြီ
းဟုတ်ကဲ့ပါကုညီဝင်ဟုတ်ကဲ့ဗျာဟုတ်
တမကြီးဥကျော်မိုးထွန်းကိုကိုညာဝင်းအောင်ဆက်သွယ်မေးမြန်းထားတာပါရှင်ဒီကနေ့အတွက်ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါမှာကမ္ဘာမြန်မာသတင်းမီဒီယာမြန်မာပြည်မှပေးစာများသတင်းတွေကတူတာထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးဖို့ရှိပါတယ် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာရေးလိုတဲ့ဆိုရင်VOA ရဲ့ email က burmese@voanews.com ဖြစ်ပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
မင်္ဂလာညချမ်းပါရှင် VOA ရဲ့ Radio ရုပ်သံအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတနင်္ဂနွေညပိုင်းအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်မှာ1989ခုနှစ်တောင်ကိုရီးယားဆီယနာသိမ်းမှုမှာဥဆောင်ခဲ့တဲ့တမရဟောင်ချန်ဒူးဝင်ရဲ့ဘဝသင်ခန်းစာနဲ့ပတ်သက်ပြီးတော့ကိုပြည်သွေးနိုင်ငံသုံးသက်ဆွေးနွေးထားပြီးမိုင်အင်ဂျင်နိုင်ကူညီတင်ဆက်ပေးထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီကဘာကဘာမြန်မာမီဒီယာမြင်ကွင်းကန္တာမှာတော့အသက်ရှင်နေပြီမယ်ပေလူဖြစ်ခဲ့ရတဲ့တောင်ကိုရီးယားဆီအာနာရှင်ဟောင်းချန်ဒူးဝမ်ရဲ့သင်ခန်းစာအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ဤသွေးနိုင်ပါတောင်ကိုရီးယားနိုင်ငံဆီအာနာရှင်ဟောင်းချန်ဒူးဝမ်ဟာ2021ခုနှစ်နိုဝင်ဘာလ23ရက်နေ့ကအသက်90အရွယ်မှာကွယ်လွန်သွားခဲ့ပါပြီချန်ဒူဝါဟာကိုရီးယားစစ်တပ်သူပတ်သင်71ဆင့်တူဖြစ်ပါတယ်စစ်ဘိုလ်ချုပ်ဘဝနဲ့1989ခုနှစ်မှာအာဏာသိမ်းခဲ့ပြီးတော့1988ခုနှစ်အထိတောင်ကိုရီးယားနိုင်ငံကိုအုပ်ချုပ်ခဲ့တာပါအာဏာရှင်တွေရဲ့အထုံးစံအတိုင်းတိုင်းပြည်ကိုခတ်ကြမ်းကြမ်းနဲ့ရက်စက်စွာအုပ်ချုပ်ခဲ့လို့သူ့ကို Iron Fist တဲ့လို့တောင်းနာမည်ပေးကြပါတယ်တန်လေတီးနဲ့အုပ်ချုပ်သူဆိုပါတော့ချန်ဒူဝါကွယ်လွန်ချိန်မှာကမ္ဘာသတင်းစာကြီးတွေကခေါင်းစဉ်အမျိုးမျိုးနဲ့အကျယ်တဝန့်ရေးသားကြတာကိုတွေ့ရပါတယ်နယူးယောက်တိုင်းသတင်းစာကြီးကအာနာရှင်ဟောင်းချန်ဒူးဝမ်အသက်90အရွယ်မှာကွယ်လွန်လို့ခေါင်းစဉ်ပေးပြီးရေးသားပါတယ်ကမ္ဘာကျော် The Economist Magazine ကြီးကတော့ချန်ဒူးဝမ်တည်ဆုံးခြင်းဟာတောင်ကိုရီးယားနိုင်ငံရဲ့သမိုင်းစာမျက်နှာတစ်ခုပြီးဆုံးသွားပြီလို့ခေါင်းစဉ်ပေးရေးသားပါတယ် Aljazeera သတင်းဌာနကတော့တောင်ကိုရီးယားရဲ့ဆက်အာနာရှင်ချန်ဒူးဝမ်အသက်90အရွယ်မှာကွယ်လွန်ဆိုပြီးခေါင်းစဉ်ပေးက1989ခုနှစ်မှာအာဏာသိမ်းခဲ့တာကအစဒီမိုကရေစီလိုလားတဲ့ဆန္ဒပြပြည်သူတွေကိုချေမှုန်းတာအလဲသူ့ရဲ့ပိုင်ဆိုင်မှုတွေအစုံရေးသားထားပါတယ်။အယ်ဂျာဇီးယားကအာဏာရှင်အောင်ရှာဒူးဝမ်ရဲ့ပိုင်ဆိုင်မှုတွေကိုဖော်ပြထားရမှာတော့ငွေသားအနေနဲ့အမေရိကန်ဒေါ်လာ245သန်းနဲ့အိမ်အပါဝင်စည်းကမ်းပစ္စည်းတွေပိုင်ဆိုင်မှုကအမေရိကန်ဒေါ်လာ185.6သန်းရှိတယ်လို့ဖော်ပြထားပါတယ်။သူ့ရဲ့သားသမီးတွေနဲ့ဆွေမျိုးတွေဟာတောင်ကိုရီးယားနိုင်ငံရဲ့မြို့တော်ဆိုးဝပါဝင်အမေရိကန်ပြည်ထောင်စုမှာပါမြေနဲ့ဈေးကြီးတဲ့အိမ်ယာတွေပိုင်ဆိုင်ထားတယ်လို့ဆိုပါတယ်
။ချန်ဒူးဝမ်ဟာ1989ခုနှစ်ဒီဇင်ဘာလမှာအာဏာသိမ်းခဲ့ပါတယ်။သူအာဏာသိမ်းပြီးတိတ်မကြခင်1980မေလမှာတော့ဒီမိုကရေစီလိုလားတဲ့ကြောင်းသား1000ကျော်ဟာနိုင်ငံတောင်ပိုင်းမှာရှိတဲ့ကွမ်ဂျူးမြို့လမ်းမတွေပေါ်ထွက်လာကြပြီးဆန္ဒပြကြပါတယ်။အဲ့ဒီလိုចောင်းသားတွေဆန္ဒပြတာကိုချန်ဒူးဝမ်ကရက်ဆက်စွာတက်ဖြတ်ချေမှုန်းခဲ့တဲ့အတွက်ចောင်းသား200ခန့်တိတ်ဆုံးခဲ့ပြီး1800ကျော်ဖမ်းဆီးခြင်းခံခဲ့ရပါတယ်။အဲ့ဒီလိုရက်ဆက်စွာတက်ဖြတ်ချေမှုန်းခဲ့ပေမဲ့လို့ချန်ဒူးဝမ်ဟာကွမ်ဂျူးလူတပ်ပွဲကိစ္စနဲ့ပတ်သက်ပြီးသူတိတ်ဆုံးချိန်အထိမှားပါတယ်။သူ့မှာတာဝန်ရှိပါတယ်လို့တခါမှဝန်မခံခဲ့ပါဘူး။ဒါပေမဲ့လို့ချန်ဒူးဝမ်ရဲ့ဇနီးကတော့နိုဝင်ဘာလ28ရက်နေ့ကပြုလုပ်ခဲ့တဲ့ချန်ဒူးဝမ်ရဲ့အာသုဘအခမ်းအနားမှာသူ့ခင်ပွန်းရဲ့ရက်စက်တဲ့အုပ်ချုပ်မှုအောက်မှာနာကျင်ခဲ့ရတာတွေထိခိုက်ခံစားခဲ့ကြရတာတွေအတွက်မိသားစုကိုစားတောင်းပန်ပါတယ်လို့ပြောကြားခဲ့ပါတယ်။1989ခုမှာအာနာသိမ်းပြီးသမရဖြစ်လာခဲ့တဲ့ချန်ဒူးဝမ်ဟာ1989ခုနှစ်မှာကျောင်းသားတွေဦးဆောင်တဲ့နိုင်ငံ့အဝေါ်စန်းကျင်ဆန္ဒပြပွဲတွေနဲ့ရင်ဆိုင်ရပြန်ပါတယ်။အဲ့ဒီဆန္ဒပြပွဲတွေရဲ့ဖိအားကြောင့်ပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးရပြီး1988ခုနှစ်ဖေဖော်ဝါရီမှာတော့သမရရာထူးကနေဆင်းပေးခဲ့ရပါတယ်။1988ခုနှစ်နိုဝင်ဘာလ17ရက်မှာချန်ဒူးဝမ်ဟာသူ့ရဲ့လုပ်ရက်တွေအတွက်ပြည်သူကိုဝင်ချတောင်းပန်ခဲ့ပြီးသူအာနာရှိစဉ်ကရယူထားတဲ့နိုင်ငံဗန္နာငွေတွေကိုပြန်လည်ပေးဆက်ပါမယ်လို့ကတိပြုခဲ့ပါတယ်။သမရယာရုကဆင်ပေးပြီးနှစ်နှစ်အကြာမှာဖမ်းဆီးခံရပြီးနောက်ပိုင်းမှာတရားစွဲဆိုခြင်းခံခဲ့ရပါတယ်။
1996ခုနှစ်ဩဂုတ်လမှာတော့တရားရုံးကချန်ဒူဝန်ကိုအကျင့်ပြတ်ချဆမှုအာဏာဖီဆန်မှုနိုင်ငံတော်တစ္ဆာဖောက်မှုတွေနဲ့တေတံချမှတ်ခဲ့ပါတယ်။အဲ့ဒီလိုတေတံချမှတ်ခဲ့ပြီးမြေ1998ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတော့အမျိုးသားရင်ကြားစစ်ရေးအစီအစဉ်အရလူငယ်ချမ်းသာခွင့်နဲ့ပြစ်ဒဏ်ကနေလွတ်မြောက်ခဲ့ပါတယ
်။တောင်ကိုရီးယားအာဏာရှင်ချန်ဒူဝန်ရဲ့တမိုင်းဟာမြန်မာနိုင်ငံနဲ့လက်တစိတ်တစ်ပိုင်းဆက်ဆက်နေတယ်လို့ဆိုနိုင်ပါတယ်။1983ခုနှစ်ကသမ္မတချန်ဒူဝန်အနေနဲ့မြန်မာနိုင်ငံကိုချစ်ကြည်ကြီးလာရောက်ခဲ့ပါတယ်။အဲ့ဒီချစ်ကြည်ကြီးစဉ်အတွင်းအော်တိုဘာလ9ရက်နေ့မှာရန်ကုန်မြို့မှာရှိတဲ့အာဇာနည်ဘိမှန်မှာလွမ်းသူပန်းခွေချခြင်းမြောက်ကိုရီးယားနိုင်ငံရဲ့ဘုံခွဲလုံးကြံခြင်းကိုခံခဲ့ရပါတယ်။ဘုံခွဲလုံးကြံမှုမှာသမ္မတချန်ဒူဝန်အသက်ဘေးကလွတ်မြောက်ခဲ့ပြီမယ်လို့သူ့ရဲ့ဝန်ကြီးအဖွဲ့ဝင်တွေအများပြားသိဆုံးခဲ့ရပါတယ်။ချန်ဒူဝန်လာရောက်လည်ပတ်ခဲ့တဲ့အချိန်ကမြန်မာပြည်မှာလက်စစ်အာဏာရှင်ဦးနေဝင်အုပ်စိုးနေချိန်မှာချန်ဒူဝန်ကမှသူတည်ဆုံးချိန်မှာသူ့ရဲ့ဇာပနာကိုကောင်းမွန်စွာပြုလုပ်ခွင့်ရပါသေးတယ်။မြန်မာနိုင်ငံကအာဏာရှင်ကြီးဦးနေဝင်ကတော့သူတည်ဆုံးချိန်မှာသူ့ရဲ့ဇာပနာဟာဆွေမျိုးမိတ်တင်ကားတွေတပည့်သားမျိုးတွေတက်ရောက်ဖို့မဆိုထားနဲ့သူ့ရဲ့မိသားစုဝင်တွေတောင်စုံလင်စွာတက်ရောက်ခွင့်မရရှိခဲ့ပါဘူး။အာဏာရှင်တွေရဲ့ဆက်သိမ်းရမလှပခဲ့ဘူးဆိုတာကိုတွေ့ကြရမှာပါ။တန်ဝေကယူစရာကောင်းလှပါတယ်။
ဒါနဲ့ပတ်သက်လို့အာနာရှင်တယောက်ရဲ့ဇက်သိန်းတနည်းအားဖြင့်ချန်ဒူဝန်ရဲ့ဖြစ်စဉ်တွေကဘာသတင်းစကားများခြံထားခဲ့ပါသလဲလို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက်ဝူဒရိုးဝယ်ဆန်စင်တာကသူတေသည်ဦးရဲမျိုးဟင်းကိုမေးကြည့်တော့အခုလိုပြောပါတယ
်အာနာရှင်တွေကသူတို့အာနာရဖို့အတွက်ညီမျိုးစုံလုပ်ခဲ့တယ်သူတို့အာနာတည်မြဲဖို့အတွက်ညီမျိုးစုံလုပ်ခဲ့တယ်ချန်ဒူဝန်ဆိုရင်ဒါကွမ်ကျူဒီမိုကရေစီအရေးတော်ပုံကြီးကိုရရဆက်ဆက်ကျွန်တော်တို့ဖိနှိပ်တက်ဖြတ်နှိမ်နင်းတာတွေလုပ်ခဲ့တယ်နောက်ဆုံးရဟတ်ရင်အောင်သုံးပြီးတော့ကျွန်တော်တို့တက်ဖြတ်ခဲ့တာတွေလုပ်ခဲ့တယ်လို့မတန်းနေရပေါ်ပြတယ်အဲ့တော့အာနာတီမြဲဖို့အတွက်အဲ့လိုရရဆက်ဆက်နှီးပေါင်းဆောင်လုပ်ခဲ့ပေမဲ့အဲ့ဒီအာနာရှင်တွေကသူတို့ရဲ့တက်ရှင်နေတဲ့ဘဝမှာလဲလူကုန်တိတ်ခါနဲ့အညီအသက်မရှင်နိုင်ဘူးရှင်ရက်နဲ့တည်သွားတဲ့လူလိုဖြစ်ခဲ့ရတယ်ချန်ဒူဝန်ကိုကြည့်မယ်ဆိုရင်လဲဒီနောက်ပိုင်းကာလတွေမှာသူ့ရဲ့နောက်ပိုင်းကာလတွေမှာဒီပြစ်ဒဏ်တွေကိုပြန်ပြီးတော့ပေးဆက်ရတယ်သူ့အနေနဲ့စာအုပ်ရေးတာတော့မှအဲ့ဒီစာအုပ်ကိုလူလူကဝိုင်းကန့်ကွက်တာတွေရှိတယ်အသက်ရှင်နေတဲ့အချိန်မှလည်းမဟုတ်ပါဘူးကျွန်တော်တို့တည်သွားတဲ့အချိန်မှလည်းအဲ့ဒီသမိုင်းအိမ်မဲကြီးကသူ့နောက်ကိုအမြဲတမ်းကပ်ပြီးလိုက်ပါနေမယ်လို့ကျွန်တော်တို့အဲ့လိုအမြင်
တချို့ကတော့ချန်ဒူဝါဟာရက်ဆက်ကြမ်းကြုတ်စွာအုပ်ချုပ်သွားတာမှန်ပါတယ်ဒါပေမဲ့သူ့လက်ထက်မှာတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ခဲ့ပါတယ်လို့စောဒကတက်သူတွေလည်းရှိပါတယ်စစ်တပ်အားကိုနဲ့အာဏာသိမ်းကပြည်သူ့စံတာကိုလစ်လျူရှုပြီးပြည်သူတွေကိုညှပနှိပ်စက်တပ်ဖြတ်တဲ့အာဏာရှင်တွေဟာအသက်ရှင်စင်မှလည်းတေးလူလူဖြစ်ကြရပြီးလူတော်မတိုးကြပါဘူး။တေသွားခဲ့ရင်လဲတားဆင်မြည်စက်သမိုင်းအရေးမဲကြီးကထတ်ကြမကွာလိုက်နေဦးမယ်ဆိုတာစစ်အာဏာရှင်အောင်ချန်ဒူဝန်ဖြစ်စဉ်တွေကအထင်ရှားပြသလိုနေပါပြီ။သူများသားတင်ကိုသားတက်ဆိုလိုမျိုးတင်ကန်းစာယူနိုင်ကြပါ
ကိုပီသွေးနိုင်စီစဉ်တင်ဆက်တဲ့ကဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်မှာရှင်အခုဆက်ပြီးတော့မအေးတန်နာကျော်ရဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုအလှည့်ပေးခြင်းပါတယ
်ဘေးရဲ့ကင်းရှင်ပြမင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတောရရှင်များရှင်။ VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။ဒီတစ်ပတ်တော့တောရရှင်တွေအတွက် Messenger မှာရေးလာတဲ့စာတွေရောနောက်ပြီးတော့ Facebook ကျွန်တော်တို့ရဲ့ post တွေအောက်မှာ comment ရေးလာကြတာနောက်ပြီးတော့အခုတလောတော်ရရှင်နေတော်တော်များများကျမတို့ရဲ့ email ကိုလည်းစာရေးပြီးတော့ပို့ကြတာလည်းရှိပါသေးရှင်အဲ့စာတွေကိုကျမပြန်ချပေးသွားချင်ပါသေးမင်္ဂလာပါ VOE မြမပြီကပေးစာများအစီအစဉ်ကိုစာရေးမယ်ရေးမယ်နဲ့အခုကာလသတင်းတွေဖတ်ရတခြားသောကိစ္စတွေနဲ့မရေးပြတာအခုတော့ပထမဦးဆုံးချိန်ရေးလိုက်ပါပြီဗျာဆိုတဲ့တော်ရရှင်ကိုနေသူရင်ကတော့အရင်တစ်ခေါက်ရွှေဝါရောင်တော်လန်ရေးဖြစ်ချိန်တော့ကစပြီးတော့ VOE ကိုနားဆင်လာပါမှာ
VOA ကိုရေဒီယိုကနေနားဆင်ခဲ့တာ2009ကနေ2010အထိပေါ့။နောက်အင်တာနက်အဆင်ပြေလာတော့ရေဒီယိုနဲ့ဝေးခဲ့ရာကနေဖေဖော်ဝါရီ1ရက်နေ့မှာပြန်ဝယ်ပြီးအင်တာနက်မရရင်ရေဒီယိုအင်တာနက်ရရင် Facebook ကနေအမြဲနားဆင်ဖြစ်ပါတယ်။သတင်းကဏ္ဍဆုံးလင်းလင်းနဲ့မအေးတနာကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာမှာ အစီအစဉ်မှာလည်းလက်ရှိအခြေအနေတွေနဲ့ကိုက်ညီတဲ့သတင်းလေးတွေလွှင့်ပေးလို့ကျေးဇူးပါဗျာ။ကျွန်တော်နှစ်ခုတောင်းဆိုချင်ပါတယ်။ပထမတစ်ခုကဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့ဥကျော်ဇန်သာတို့ရဲ့မြန်မာရေးသုံးသက်ချက်တွေကို Facebook မှာဗီဒီယိုအပိုင်းသက်သက်ထပ်တင်ပေးပါအောင်ခင်ဗျာ။နောက်တစ်ခုကတော့ RCSS နဲ့ SSPB တာဝန်ရှိသူတွေကိုလက်ရှိအခြေအနေတွေအချင်းချင်းတင်းမာမှုတွေနဲ့ပတ်သက်လို့မိုင်းအင်ဂျင်နီယာဖြစ်ဖြစ်ကိုကျော်ကျော်သိန်းဖြစ်ဖြစ်အင်တာဗျူးပေးပါအောင်ဗျာ။သူတို့နှစ်ဦးအင်တာဗျူးတွေကတည်ကျင်တာတွေနဲ့ထပ်တူကြအောင်မေးနိုင်လို့ပါ။ကျေးဇူးပါဗျာ
။ကိုနေသူရိမင်းမြန်ရဲ့အစီအစဉ်မှာမေးပေးဖို့ပြောလာပါတယ်။ဟုတ်ကဲ့သူတို့ကိုပြောပေးပါမယ်ရှင်။ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့ဦးကျော်ဇန်သားရဲ့မြမရေးသုံးသက်ချက်တို့ကိုလည်း Facebook မှာဗီဒီယိုပိုင်းနဲ့တက်တက်တင်ပေးပါဆိုလို့သူတို့အစီအစဉ်တွေကကျမတို့ရေဒီယိုမှာထုတ်လွှင့်တဲ့အစီအစဉ်တွေဖြစ်ပါတယ်။အဲကြောင့်မလို့ဗီဒီယိုနဲ့တင်ပေးဖို့ဗီဒီယိုကျမတို့ဒီဗီဒီယိုအစီအစဉ်မဟုတ်ပါဘူးနော်။အခုသူတို့အစီအစဉ်တွေကိုကိုနေသူရင်တို့ရုံမြင့်တန်ကြားကလည်းကြည့်နေလို့ရတယ်ဆိုတော့ကကျမတို့ကဒီ Radio on Television ဆိုပြီးတော့ကျမတို့ Radio ထုတ်လွှင့်ချက်ကိုရုပ်မြင်သံကြားမှာထုတ်လွှင့်ပေးတာဖြစ်လို့ပါ။ဒါကြောင့်မို့ကျမတို့သတင်းကြေညာတဲ့သူတွေ Live ထုတ်လွှင့်ပေးတာတွေကိုမြင်နိုင်ပါတယ်။ဒါမဲ့လည်းခုနကတော့ကျမပြောသလိုပဲဟိုဦးအောင်ခင်မြမအရေးသုံးသက်ချက်နောက်ပြီးတော့ဒီအန်ကကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်နောက်တစ်ခုကျမရဲ့ဒီမြမပြည်ကပေးစာများဒီလိုအစီအစဉ်တွေကတော့ကျမတို့ Radio တက်တက်အတွက်ဖန်တီးတဲ့အစီအစဉ်တွေဖြစ်တဲ့အတွက်ကြောင့်မို့ကျမတို့ဒီအစီအစဉ်ဒီမှာဆိုရင်တော့ဗီဒီယိုမရှိပါဘူးရှင်။ဒါကြောင့်မလို့ဗီဒီယိုကိုတက်တက်တင်ပေးလို့မရပါဘူး။ဒါပေမဲ့လည်း Facebook မှာတော့ဒီအစီအစဉ်တွေကိုပြန်ပြီးနားထောင်လို့ရပါတယ်နော်။ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုရေဒီယိုရောရုပ်မြင်သံကြားအစီအစဉ်တွေကိုပါလူလူမိတ်ဆွေဆိုတဲ့ရုပ်သံလိုင်းကနေအချိန်မရွေးဖမ်းယူကြည့်ရှုနိုင်တာအားလုံးသိပါရနော်ဒီမှာကိုကျော်မင်းထွန်းဆိုတဲ့သောရရှင်ကလူလူမိတ်ဆွေရုပ်သံလိုင်းကိုဘယ်လိုဖမ်းရမလဲလို့မေးလာပါတယ
်မင်္ဂလာပါ VOE ကျွန်တော်က VOE ကိုရေဒီယိုကနေမနေ့တိုင်းအမြဲနားထောင်နေကြပါ VOE အဖွဲ့သားအားလုံးကိုစိတ်နှပြချမ်းသာချမ်းသာကြပါစေ VOE နဲ့ RFA ကနေထုတ်လွှင့်နေတဲ့လူလူမိတ်ဆွေအစီအစဉ်ကိုPSI ဆက်ကနေကြည့်လို့ရနိုင်တယ်လို့သိရပါတယ်။ကြည့်လို့ရအောင်ဘယ်လိုလိုင်းထည့်ရမလဲဆိုတာမသိလို့ပါ။ဗီဒီယိုကနေလိုင်းထည့်နည်းကြေညာပေမဲ့မမှတ်မိတော့ဖုန်းနဲ့အတန်ဖန်းထားပါတယ်။အတန်ကမကြည့်တော့အဆင်မပြေဘူး VOE ရေ။ဒါကြောင့်အဆင်ပြေမယ်ဆိုရင်လူလူမိတ်ဆွေရုပ်သံလိုင်းကိုလိုင်းထည့်နည်းလေးပုံလေးနဲ့ပြပြဒါမှမဟုတ်စာနဲ့ပေးဖို့ကူညီပါအောင် VOE ရေ။ဂျေဇူးမမေ့ပါဘူးနော်။VOE ရဲ့အကူအညီကိုစောင့်နေပါမယ်
။ဟုတ်ကဲ့ကိုကျော်မင်းထွန်းရေဘလို့ line ထည့်ရမလဲမေးလာလို့ line ထည့်ပုံကိုတော့ကျမလုံးဝမသိတာပါ။ဒါပေမဲ့ line တွေကိုပြန်ပြီးတော့ပြောပြပေးနိုင်ပါသေး။ line ထည့်နည်းကြောင်းကြတာလဲကြားလိုက်တယ်လို့ဒီတော်ရရှင်ပြောလာလို့ကျမစိတ်ထင်တော့ line တွေကိုဘလို့ရိုက်ပြီးတော့ထည့်ရမလဲဆိုတာထက် line number တွေကိုပြန်သိကျင်တယ်လို့ယူဆမိပါသေး။ကျမတို့လူထုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုကျင်တယ်ဆိုရင် Utelsat 70B Asia Bing Juru channel number က101ဒါမှမဟုတ်ရင်လဲ Tycon 6 Juru channel number က123ဖြစ်ပါတယ်ရှင် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကိုကျွန်မ download frequency တို့ဘာလို့ပေါ့နော်အဲ့ဒါတွေကိုကျွန်မ online ကပို့ပေးလိုက်ပါမယ်ကျွန်တော်ရဲ့ VOE အဓိကပင်မ internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com ဆိုတဲ့ကျွန်တော်ရဲ့ internet ဆာမျက်နှာမှာလည်းတွားကြည့်နိုင်ပါတယ်အေးကျမတို့ရဲ့အဓိကပင်မ internet ဆာမျက်နှာကိုရောက်ပြီဆိုရင်ဒီထိတ်ဆုံးမှာကို radio နဲ့ရုပ်သံအချက်လက်များဆိုတဲ့နေရာလေးရှိပါတယ်။အဲ့နေရာလေးကိုသွားနှိပ်လိုက်တာနဲ့ကျမတို့လူထုမိတ်ဆွေအစီအစဉ်ကနေထုတ်လွှင့်ပေးတဲ့အစီအစဉ်စရာနောက်ပြီးတော့ကျမတို့ရဲ့ဒီလူထုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုနိုင်တဲ့ခုနကတော့လို့ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်တွေကိုကျမတို့ရေးပြီးတော့တင်ထားပေးပါရရှင်။ဖမ်းယူကြည့်ရှုမှုအဆင်ပြေပါစေလို့ဆုတောင်းပါတယ်။ကျမတို့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုယ်ဝိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးသားလာကြတဲ့စာရီတွေကတချို့ကိုလည်းဆက်ပြီးဖော်ပြပေးကြပါတယ်ရှင်။ပြည်သူတွေအလုံးငတ်နေကြပါပြီလို့ရေးလာတဲ့တော်ရရှင်ကတော
့ VOE ရေးပြည်သူတွေငတ်နေကြပါပြီဗျာ။စစ်အာဏာသိမ်းမှုကြီးရဲ့နောက်ဆက်တွဲဆိုးကျိုးကြီးတွေပေါ့။ရှိတာလေးတွေထုတ်ရောင်းကြ၊ပေါင်ကြနှံကြ၊ချမ်းမြေလေးတွေပိုင်းဖြတ်ရောင်းကြရောင်းစရာပေါင်စရာမရှိသူတွေကတောင်းစားကြဖြစ်နေကြပါပြီ။ဒါတွေဟာလက်တလောအစဉ်ပြေကြပေမဲ့ရေရှည်မှာမဖြစ်နိုင်ပါဘူး။စီဝါကြီးတွေကလည်းအကြီးအကျယ်ကြာဆင်းနေသလိုတ တနေ့တနေ့ဈေးဥမပေါက်တဲ့နေ့တွေထောင်ကနန်းချက်ဖို့လောက်ရာကနန်းချက်ဖို့လောက်ပဲရောင်းရတဲ့အခြေခံဈေးတွေဘဝကျောင်းတွေပိတ်ထားတော့ပိုဆိုးပါတယ်ကုန်ဈေးနှုန်းတွေကလည်းခေါင်ခိုက်အောင်တက်နေပါပြီဒီလိုသာနိုင်ငံရေးအခြေအနေဆိုးဝါးနေမယ်ဆိုရင်တော့ပြည်သူတွေရဲ့ဘဝတိုင်းပြည်အခြေအနေဟာမတွေးဝင်စရာပါပဲ
အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးဒီသောရရှင်ရေးလာတာပါနောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါမယေသနာကျောင်းနဲ့တကွာ view ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးဘေးရန်ကင်းဝေးပြီးတော့ကျန်းမာကြပါစေတဲ့ကျွန်တော်ကတော့ကချင်တိုင်းသားအောင်ပဒန်းဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့နိုင်ငံရေးအမြင်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ရေးပြလာပါတယ
်မင်္ဂလာပါမယေသနာကျောင်းနဲ့တကွာ view ဝိုင်းတော်သူဝိုင်းတော်သားအားလုံးဘေးရန်ကင်းဝေးပြီးကျန်းမာကြပါစေကျွန်တော်ကအောင်ပဒန်းပါကချင်တိုင်းသားပါကျွန်တော်ပြောချင်တာကဗမာတပ်မတော်ဆီယနာတိမ်ပြီးတော့အပြစ်မဲ့ပြည်သူပြည်သားတွေကိုမတရားဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်တာအခုမှမဟုတ်ပါဘူးဗမာတပ်မတော်ရဲ့အခုလိုမျိုးလူသားမဆန်စွာဖမ်းဆီးညှဉ်းပန်းနှိပ်စက်တာကျွန်တော်တို့ဒိုင်းနာဒေသတွေမှာဟိုးလွတ်လပ်ရေးမရခင် BIA ခေမာဆာလာခေနာဝတာနာဖခေကနေယနေ့ထိတိုင်းမှာအခုလိုမျိုးတပ်မတော်ရဲ့လူသားမဆန်မှုကိုမျိုးပြနေဗမာဒိုင်းနာတွေပါထိတွေ့ခံစားကြရတဲ့အတွက်ကြံဗမာမဟုတ်တဲ့ဒိုင်းနာတွေကိုကိုချင်းစာနာမိကြမယ်လို့မျှော်လင့်ပါတယ်မြို့ပြနေဗမာတွေကအခုမှခံစားကြရတာပါကျွန်တော်တို့တိုင်းရင်းသားတွေကခစ်အဆက်ဆက်ခံစားခဲ့ကြရတာပါ
အခုလိုမျိုးစစ်အစိုးရရဲ့ဒီရဲရဲဆက်ဆက်ဖိနှိပ်မှုတွေကိုခံနေရတာအခုမှမဟုတ်တော့ပါတဲ့မြန်မာတွေအခုမှသိလို့ပါကျွန်တော်တို့တိုင်းရင်းသားဒေသတွေမှာဖြစ်နေတာကြားလာပါပြီဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါဒီတစ်ခါမှတော့မြန်မာပြည်တနယ်တပြားလူတွေအားလုံးတက်တဲဖြစ်နေကိုယ်တိုင်ကြုံတွေ့လိုက်ရတယ်ဆိုတော့လည်းပြောနေကြပါတယ်เนาะသောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရရချင်ပါတယ်ရှင်ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ view မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ Messenger ကစာတွေ Facebook က comment တွေကိုတင်းငွေတွေညာတိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနာဆင်နိုင်တဲ့အပြင် view မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တစ်ပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို viewing internet စာမျက်နှာနဲ့ဖုန်းပေါ်က viewing app မှာတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ app နာမည်ကတော့ viewing bambies ဖြစ်ပါတယ်။ကျမတို့ internet စာမျက်နှာလိပ်စာက bambies.viewingnews.com ဖြစ်ပါတယ်။ကျမအေးတန်နာကြောပါ။ viewing ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။မဲတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခဏပါရှင်အခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်နိုင်ငံတကာသတင်းတွေကြည့်ရှုနာဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုတော့မညညိုလွင်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ဒီနေ့ကမ္ဘာကြီးမှာလူသားတွေခီးသွွာလာရင်းနဲ့ကုန်ပစ္စည်းကူတန်းရောင်းဝယ်ရေးလုပ်ငန်းတွေမှာဓာတ်ဆီဆိုတာကအဓိကအရေးအပါဆုံးခန္ဓာမှာရှိနေတာပါဒီလိုအရေးပါတဲ့ဓာတ်ဆီဈေးအတက်အကျကကမ္ဘာခီးသွွာလုပ်ငန်းတွေနဲ့ကုန်စည်စီးဆင်းမှုလုပ်ငန်းစဉ်တွေမှာရိုက်ခတ်မှုရှိပြီးကုန်ပစ္စည်းစီးနှုန်းအတက်အကျတွေကလည်းဒီအပေါ်မှာအများကြီးမူတည်နေတာဖြစ်ပါတယ်အ ခုလိုလူနေမှုစနစ်မှာအရေးပါတဲ့အကြောင်းအရာတစ်ခုဖြစ်တဲ့ဓာတ်ဆီဒီဇယ်ဆီလေယာဉ်ဆီစတဲ့73စီတွေကိုကမ္ဘာပြည်နိုင်ငံတွေကအများဆုံးထုတ်လုပ်နေလဲဆိုတာကိုလေ့လာကြည့်မယ်ဆိုရင်တော့အခုနောက်ဆုံးတင်ပြထားတဲ့အချက်လက်တွေအရတော့ကမ္ဘာမှာ73စီအများဆုံးထုတ်လုပ်နေတဲ့နိုင်ငံကအမေရိကန်ပြည်အောင်စုဖြစ်ပါတယ်American ပြည်အောင်စုဟာပြီးခဲ့တဲ့နှစ်ကတနှစ်ကို73စီစီပေပါ12တန်းကျော်အထက်မှာထုတ်လုပ်မှုရှိပါတယ်။ American ပြည်အောင်စုမှာရှိတဲ့ Alaska, Texas, မြောက်ဒါကိုတာ, New Mexico နဲ့ Oklahoma ပြည်နယ်တွေကနေအများဆုံးထုတ်ပေးနေတာဖြစ်ပါတယ်။ Russia နဲ့ Saudi Arabia ကတော့ကမ္ဘာ73စီထုတ်လုပ်မှုဒုတိယအများဆုံးနေရာတွေမှာရှိပါတယ်။ Saudi Arabia နိုင်ငံဟာကမ္ဘာမှာ73စီအရန်တူလောင်ထားမှုအများဆုံးနိုင်ငံတစ်ခုလည်းဖြစ်ပါတယ်။ဒီနိုင်ငံတွေလိုပဲကမ္ဘာမှာ73စီအများဆုံးထုတ်လုပ်တဲ့တခြားနိုင်ငံတွေကတော့ကနေဒါ၊တရုတ်၊အီရတ်၊အာရဗ်စော်ဘွားများပြည်ထောင်စု၊ဘရာဇီး၊အီရန်နဲ့ကူဝိတ်နိုင်ငံတွေဖြစ်ပါတယ်။ဒီလိုကမ္ဘာနေရာဒေသအနှံ့ရေနံစိမ်းထွက်တဲ့နိုင်ငံတွေကနေ73စီတွေကိုထုတ်လုပ်လိုက်တဲ့အခါဘယ်နိုင်ငံတွေကအများဆုံးသုံးစွဲနေတာလဲဆိုတာကိုကြည့်ရင်တော့ထုတ်ကုန်73စီအလုံးရဲ့60ရာခိုင်နှုန်းကို American ပြည်ထောင်စု၊တရုတ်၊အိန္ဒိယ၊ဂျပန်ရုရှား၊ Saudi Arabia, Brazil, တောင်ကိုရီးယား၊ Germany နဲ့ကနေဒါနိုင်ငံတွေကအသုံးပြုကြတာဖြစ်ပါတယ်။ဒီ73စီအများဆုံးသုံးတဲ့ဆင်းနိုင်ငံထဲမှာမှ American ပြည်အောင်စုကတော့သုံးဆွဲမှုထိပ်ဆုံးနိုင်ငံဖြစ်ပါတယ်။ကမ္ဘာ73စီထုတ်လုပ်မှုအားလုံးရဲ့20ရာခိုင်နှုန်းကို American ပြည်အောင်စုကသုံးတာပါ။အာဆီယံနိုင်ငံတွေထဲမှာတော့ Indonesia နိုင်ငံဟာ73စီအများဆုံးသုံးဆွဲတဲ့နိုင်ငံဖြစ်ပါတယ်။အဲဒီနောက်မှာတော့ Singapore,ထိုင်းမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ရှိနေတာပါ73စီတွေကိုထုတ်လုပ်ရောင်းချတဲ့နိုင်ငံတွေအကြောင်းလေ့လာပြီးတဲ့နောက်ထုတ်လုပ်ရောင်းချတဲ့ကုမ္ပဏီကြီးတွေဘက်ကိုလေ့လာကြည့်မယ်ဆိုရင်တော့ Saudi Arabia က Saudi Aramco American ပြည်ထောင်စုက Exxon Mobil Chevron Netherlands နိုင်ငံက Shell တရုတ်နိုင်ငံက Petro China စတဲ့ကုမ္ပဏီကြီး၅ခုဟာ73စီထုတ်လုပ်မှုလုပ်ငန်းမှာအကြီးမားဆုံးကုမ္ပဏီကြီးတွေပဲဖြစ်ပါတယ်ဒီလိုထုတ်လုပ်လိုက်တဲ့73စီတွေထဲမှာလူတွေအများဆုံးနေ့စဉ်မရှိမဖြစ်လိုအပ်တဲ့ဓာတ်ဆီကိုဝယ်ယူအသုံးပြုကြတဲ့အခါဘယ်နိုင်ငံတွေကဓာတ်ဆီဈေးနှုန်းအသက်သာဆုံးလဲဆိုတာကိုနောက်ဆုံးရအချက်လက်တွေကိုကြည့်မယ်ဆိုရင်တော့ကမ္ဘာမှာဓာတ်ဆီဈေးနှုန်းအသက်သာဆုံးနိုင်ငံတွေက Venezuela, Iran, Angola, Algeria နဲ့ Kuwait နိုင်ငံတို့ဖြစ်ပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှားနိုင်ငံကဓာတ်ဆီဈေးအသက်သာဆုံးဖြစ်ပါတယ်။ဓာတ်ဆီဈေးအကြီးဆုံးကတော့ဟောင်ကောင် Central African Republic Netherlands Norway နဲ့ဒိမတ်တို့ဖြစ်ပါတယ်အာဆီယံနိုင်ငံထဲမှာစင်ကာပူနိုင်ငံကတော့ဓာတ်ဆီဈေးအကြီးဆုံးပဲဖြစ်ပါတယ်ရှင
်မန်ညိုလွင်ရဲ့သတင်းတွေကတူတာအစီအစဉ်ပြီးအခုတော့ပတ်စင်တင်ဆက်နေကြအထူးခြားဆန်ပြသတင်းများအစီအစဉ်ကိုကိုငိမ့်ချန်းနဲ့မခင်ပြူထွေးတို့တင်ဆက်ပေးထားပါတယ်ရှင်
အမေရိကန်သိပ္ပံပညာရှင်တွေဟာကမ္ဘာပထမဆုံးကိုယ်ပါသာမျိုးပွားနိုင်တဲ့ဆက်ရုပ်တစ်မျိုးကိုကြည့်ထွင်လိုက်ပါတယ်။ Cynobol လို့နာမည်ပေးထားတဲ့ဒီဆက်ရုပ်အသေးလေးတွေဟာတန်းစီလောက်ပဲရှိပြီးတော့ AI ဉာဏ်ရည်တုနည်းပညာနဲ့ဖားရကောင်ရဲ့ဆဲတွေကိုတုံ့ပြန်ဖန်တီးထားတာပါ။ Vermont တက္ကသိုလ် Tufts တက္ကသိုလ်နဲ့ Harvard တက္ကသိုလ်တို့ကပါဝင်တဲ့သိပ္ပံပညာရှင်အဖွဲ့ကရှာဖွေတွေ့ခဲ့တာဖြစ်ပါတယ်။ဒီတက်ရှိဆက်ရုပ်ကလေး Cynobol ဟာဖားရရတဲ့ဆဲရပေါင်းများစွာကိုစူးစိပြီးတော့ကလေးတွေအဖြစ်မွေးထုတ်ပေးနိုင်တာပါ။အဲဒီဆက်ရုပ်ကမွေးလာတဲ့ကလေးတွေကလည်းဆက်ပြီးတော့မျိုးပွားသွားနိုင်ပါတယ်။ဗီဒီယိုဂိမ်းတွေက Pac-Man အကောင်လေးနဲ့တူတဲ့ Cynobol ဆက်ရုပ်လေးကို AI ဉာဏ်ရည်တုနည်းပညာကဒီဇိုင်းထွင်ဖန်တီးခဲ့တာဖြစ်ပြီးတော့အဲဒီပုံစံဟာပိုးပြီးတော့မျိုးပွားနိုင်စွမ်းလည်းရှိပါတယ်။ဒီဆက်ရုပ်မျိုးပွားနည်းဟာလုံးဝအသစ်ဖြစ်ပြီးသက်ရှိသတ္တဝါတွေအပင်တွေမျိုးပွားတဲ့နည်းနဲ့လည်းမတူဘူးလို့ Vermont တက္ကသိုလ်ကကွန်ပျူတာသိပ္ပံပညာရှင်တဦးကပြောပါတယ်။အနာဂတ်မှာဒီ Cynobol ဆက်ရုပ်လေးကိုဆေးပညာရပ်ပိုင်းဆရာမှအသုံးပြုဖို့ရည်ရွယ်ပေမဲ့လည်းတကယ်လက်တွေ့မှာတော့တင်းကျပ်တဲ့အစည်းအဝေးတွေနဲ့ရင်ဆိုင်ရဖို့ရှိပါတယ်။အချောင်းကတော့သတိစံတကောင်ရဲ့ဆဲကိုအသုံးပြုထားတာကြောင့်ပါ။အခုလိုတွေးဆချက်ကိုတော့ပြီးခဲ့တဲ့တနင်္လာနေ့က Proceedings of the National Academy of Sciences PNAS ဂျာနယ်မှာဖော်ပြထားပါတယ်ရှင
်။ပြင်းထန်တဲ့ဒဏ်ရာအနာတွေကိုအဝေးကနေစောင့်ကြည့်စစ်ဆေးနိုင်မဲ့ Smart Party တမျိုးကိုစင်ကာပူနိုင်ငံကသုတေသီတွေတီထွင်လိုက်ပါတယ်။ဒီ Smart Party ကိရိယာကြောင့်ဆရာဝန်ရှိကိုလူကိုယ်တိုင်သွားပြစရာမလိုတော့ပါဘူး။အကြည့်အောင် Party မှာအာယုံခံကိရိယာတွေထည့်သွင်းထားတာကြောင့်ဒီ Party ကအနာကထွက်လာတဲ့အရေးတွေကိုလေ့လာပြီးသတင်းအချက်အလက်တွေပေးပို့နိုင်တာပါ။ အနာရဲ့အပူချိန်ဘက်တီးရီးယားအမျိုးအစား pH ပါဝင်မှုနဲ့အနာကရောင်နေသလားစတဲ့အချက်တွေကို15မိနစ်အတွင်းပေးပို့ဖို့အတွက်စင်ကာပူအမျိုးသားတက္ကသိုလ်ကသိပ္ပံပညာရှင်တွေကတီထွင်လိုက်တာပါ VK လို့နာမည်ပေးထားတဲ့ဒီဘက်တီးဟာအချက်အလက်တွေကို smartphone app ကနေတဆင့်ဆရာဝန်ရှိပေးပို့နိုင်တာပါဆရာဝန်ကဒီထက်အချက်အလက်တွေကိုပို့ပြီးလိုချင်ရင်တော့အနာရဲ့အရေးကိုရယူပြီးဓာတ်ခွဲကန်းကိုပို့ရမှာပါအဲ့ဒီဓာတ်ခွဲကန်းကိုပို့တဲ့နီးလန်းကနိုင်အနှဲငယ်သို့မဟုတ်ရက်အနှဲငယ်ကြာနိုင်ပါတယ်အခု smart party ကတော့အနာရဲ့ယောဂပိုးဝင်နေသလားဆိုတာကိုမြန်မြန်သိစေနိုင်မှာပါအခုလောလောဆယ်တော့ခြေထောက်သွေးမလျှောက်တာကြောင့်ဖြစ်တဲ့အနာတွေကိုစောင့်ကြည့်ဖို့အတွက်စမ်းသပ်နေပြီးစီးကြိုကြောင့်ဖြစ်တဲ့ခြေထောက်အနာတွေကိုလည်းစောင့်ကြည့်နိုင်ဖို့အတွက်ညွှန်မှန်းထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအလယ်ပိုင်းမဒ္ယပရာဒေ့ရှ်မြို့ကကျောင်းဆရာတယောက်ဟာအာဂရာမြို့ကကဘာကျော် Taj Mahal အဆောက်အုံပုံစံတူအသေးစားအိမ်တစ်လုံးကိုသူ့စနီးအတွက်စောက်ပေးလိုက်ပါတယ်။ Taj Mahal အဆောက်အုံအတိုင်းအချိုးကိုက်အရွယ်အစားသေးထားတဲ့အိမ်ထဲမှာအိတ်ခမ်းလေးခန်းနဲ့စားကြီးခန်းအပြင်စနီးတွေရဲ့တောင်းဆိုချက်အရာတရားထိုင်တဲ့အခန်းကိုလည်းထည့်သွင်းထားပါတယ်။အဖြူပေါင်းမိုးနဲ့အကျွင်းပိုင်းမှာတော့ရွှေရောင်ခြေသထားပြီးအလှဆင်ထားတဲ့သူ့ရဲ့အိမ်ဟာ1632ခုနှစ်ကမဂိုအေဂရစ်ဘုရင်ကြီးရှာဂျဟန်ကသူ့မိဘရားကိုမြုပ်နှံဖို့အလို့သမားပေါင်း2000ကျော်သုံးပြီးစတင်ကြောက်တွေနဲ့စောက်ထားတဲ့ကဘာကျော်အဆောက်အဦးကြီးရဲ့ပုံစံတူဖြစ်ပါတယ်။ Taj Mahal အဆောက်အဦးကိုကိုယ်တိုင်သွားရောက်ခဲ့တယ်လို့အင်တာနက်ကဓာတ်ပုံတွေအတိုင်းအချိုးကိုက်အင်ဂျင်နီယာတွေနဲ့စောက်လုပ်တာဖြစ်တယ်လို့အိမ်ပိုင်ရှင်ကျောင်းဆရာအာနန်ပရာကက်ချောက်စီကပြောပါတယ်။ကဘာကျော် Taj Mahal အဆောက်အုံဟာအိန္ဒိယနိုင်ငံသမိုင်းမဂုအေဂရိရဲ့မိဖုရားပေါ်ထားတဲ့မြစ်တာသင်္ကေတသမိုင်းဝင်အထိမ်းအမှတ်အဆောက်အဦးဖြစ်တယ်လို့နှစ်စဉ်ခီးသည်ခုနှစ်တန်းလောက်လာရောက်လည်ပတ်တဲ့နေရာလည်းဖြစ်ပါတယ်။အခုကျောင်းဆရာချုပ်စီသူ့စနီးအတွက်ပုံစံတူစောက်ဖို့ဒေါ်လာ2,600လောက်ကုန်ကျခံခဲ့ရပြီးအနောက်ဘန်ကောကပြည်သူ့ကပညာရှင်တွေနဲ့အိန္ဒိယနိုင်ငံတဝန်ကစောက်လို့ရေးပညာရှင်တွေကိုခေါ်ယူခဲ့ရပါတယ်ရှင်။
ကိုငင်းချင်းနဲ့မက်ခင်ဖြူထွေးစီစဉ်တင်ဆက်ပေးထားတာပါရှင်အခုကျမတို့ထုတ်လွှင့်တဲ့အစီအစဉ်တနအိစာအစအဆုံးကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းပြန်ပြီးတော့နားဆင်ရှုစားနိုင်ပါတယ်ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေအပြီးအခုတော့သတင်းချင်းချုပ်ကိုကိုအောင်မြတ်သူပြောပြပေးပါရှင်
ရန်ကုန်မြို့တွင်ငြင်းငြင်းစွာဆန္ဒပြသူတွေကိုစစ်ကားနဲ့တိုက်ပြီးတော့လူစုခွဲလို့ဆန္ဒပြသူအများအပြားတိဆုံးခဲ့တဲ့ဆိုတဲ့သတင်းပေါ်မှာထိတ်လန့်တုန်လို့မိတယ်လို့ရန်ကုန်အမေရိကန်တန်ယုံကထုတ်ပြန်ပါတယ်။ရန်ကုန်တိုင်းကြီးမြင့်နိုင်မြို့နယ်မှာဆရာနာရှင်စန်းကျင်ဆန္ဒပြလူအုပ်တွေကိုစစ်တပ်ကကားနဲ့အနောက်ကဝင်တိုက်ပြီးတော့တနက်နေ့ပြစ်ခတ်အကြမ်းဖက်ဖြိုခွင်းလိုက်တဲ့ကြောင့်လူ9ဦးထက်မနည်းတိဆုံးပြီးတော့10ဦးထက်မနည်းဖမ်းဆီးခံရတယ်လို့မျက်မြင်သက်သေတွေကပြောခဲ့ပါတယ်။ဆန္ဒပြသူတွေကိုကားနဲ့တိုက်လူစုခွဲရမှာဒီသတင်းနဲ့ပတ်သက်ပြီးတော့ VOA ကတီးခြားအတည်ပြုနိုင်ခြင်းမရှိသေးပါဘူး။တရားရသူတွေကိုတော့စစ်စေးရုံအမှတ်နဲ့မှာကုသပေးနေရလို့ကနေဦးသတင်းရသိထားပါဗျ။အာနာသိန်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာရီကသူရဦးတင်ဦးဒီဇင်ဘာလ9ရက်နေ့မနေ့ပိုင်းကသွားရောက်တွေ့ဆုံခဲ့ပါဗျ။စစ်ကောင်စီဥက္ကဋ္ဌအနေနဲ့ဗိုလ်ချုပ်ကြီးဟောင်းသူရဦးတင်ဦးရဲ့နေအိမ်ကိုသွားရောက်တွေ့ဆုံရင်းရင်းနှီးနှုတ်ဆက်ပြီးတော့ကျမရဲ့အခြေအနေတွေကိုမေးမြန်းခဲ့တယ်လို့စစ်ကောင်စီထုတ်ပြန်ကြတဲ့မှာဖော်ပြပါဗျ။တမတော်ကာကွယ်ရေးစီဦးစီးချုပ်ဟောင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာရီကဆိုပြီးတော့စစ်ကောင်စီကြညာချက်မှာသူရဦးတင်ဦးကိုရည်ညွှန်းပေါ်ပြပါရယ်ပိုဟမန်ဂျီဖရန်စစ်ဟာဥရောပကိုရွှေ့ပြောင်းဝင်ရောက်လာသူတွေကိုတွေးဆမှုအတွက် Green နိုင်ငံကျွန်းကျွန်းဖြစ်တဲ့ Last Boss ကျွန်းကိုအခုတနင်္လာနေ့မှာသွားရောက်ပါရယ်ဒီဒုက္ခသည်စခန်းကိုသွားတာဟာပိုဟမန်ဂျီရဲ့ဒုတိယမြောက်အကြိမ်နဲ့ဖြစ်ပါရယ် Cyprus နဲ့ Green နိုင်ငံတွေကိုသွားရောက်မဲ့9ရက်ကြာခီးစဉ်အတွင်းမှာ Pope အနေနဲ့ရွှေ့ပြောင်းချေချလာသူတွေရဲ့ဒုက္ခဒုက္ခတွေကိုအထူးလေးပေးပြောကြားခဲ့ပါရယ်ပိုဟမင်းကြီးစကားပြောမဲ့ရပ်ဖြစ်တဲ့ရှိရာကိုလူအုပ်ကြီးကတန်းစီနေတာမို့ရဲရရှိတဲ့ဒါဇင်နဲ့ချီပြီးတော့တက်ဖြန့်ချထားပါဗျ။ Green နိုင်ငံဟာသူ့ရဲ့ကျွန်း၅ခုပေါ်မှာဥရောပကိုရွှေ့ပြောင်းအခြေချလာသူတွေကိုထောင်ကဲသို့သောအဆောက်အဦတွေမှာထိမ့်သိမ်းထားတာမို့လူခွင့်ရေးအဖွဲ့တွေရဲ့အပြင်းထန်ဝေဖန်မှုတွေကိုခံနေရတာလည်းဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုတော့ကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အတန်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Justin Threto ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားတော်တာဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်မများသတင်းအောင်ပါရှင်။
Thank you.
This program has come to you from